Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American Time မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်ဗိုလ်ထုနေ့မနေ့ဖက်အတန်လွင့်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 49ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ကျွန်မအင်ဂျင်နိုင်ပါဒီကနေ့မနေ့ဖက်သတင်းတွေကိုကိုစောဝင်းနိုင်နဲ့အတူကြေညာသွားမှာပါရှင်အီရန်နျူကလ িয়ার အရေးဆွေးနွေးပွဲရက်ကိုထပ်ပြီးတော့တိုးဖို့မမြင်ကြောင်းအနောက်အုပ်စုတန်တမန်တွေကပြောလိုက်ပါတယ်။တနင်္ဂနွေနေ့ဥရောပသမ္မတထိပ်သီးညီလာခံမတိုင်မီဂရိအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်တစ်ရက်ဆွေးနွေးဖို့အခွင့်အလမ်းရမှာဖြစ်ပါတယ်။မနေ့ကရန်ကုန်မြို့မှာကျင်းပတဲ့7 July အထိမ်းအမှတ်အခမ်းအနားမှာဖမ်းဝင်ရထုတ်ခံထားရတဲ့တက္ကသခေါင်းဆောင်ကိုစရာလွင်ကိုရဲတွေကပိတ်ဆို့ခန်းစီခဲ့ပါတယ်။ဒီသတင်းတွေအပါအဝင်အခြားနိုင်ငံကသတင်းတွေကိုကြားဖို့ရှိပါတယ်ရှင်။
ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြအပြီးနားဆင်ကြရမယ်အထက်မှာဆိုရင်တော
့အကြောင်းအဲ့ဒီလိုဒဂုံ CPC စီမံကိန်းအပါအဝင်ရှားစီမံကိန်းတွေရက်သလိုပဲတခြားရွှေဒဂုံစီတော်ကြီးကိုထိခိုက်မဲ့
ဖီရဂုံကုန်းတော်နီးကဒဂုံ City စီမံကိန်းအပါအဝင်စီမံကိန်းအချို့ရက်ဆိုင်လိုက်တာနဲ့ပတ်သက်ပြီးတော့မတ်ဘတ်တအဖွဲ့ရဲ့ဗဟုဥစည်းအဖွဲ့ဝင်တူပြောသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါ့အပြင်ပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြမှုကြောင့်ဖမ်းဆီးခံထားရသူတချို့ကိုအာမခံပေးမယ်ဆိုတဲ့သတင်းရွေးကောက်ပွဲမှာမဲပေးကြမဲ့ပြည်စုံမှန်ကန်တဲ့မဲဆန္ဒရှင်စင်းရကျင်နေဆိုရင်ရွေးကောက်ပွဲကော်မရှင်တာမကနိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေကိုယ်တိုင်တာဝန်ရှိတယ်ဆိုပြီးတော့ရန်ကုန်တိုင်းကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းနောက်တစ်ခါဒေတာရင်းသတင်းအနေနဲ့တောင်ကျုပ်ပင်တွေကအငင်းပွားနေတဲ့ကိစ္စကိုနိုင်ငံတကာခုံရုံးမှာကြားနာပေးဖို့အတွက်ဖိလစ်ပိုင်နိုင်ငံကစူးစမ်းနေတဲ့အကြောင်းစာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်လည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လှုပ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်အင်ကာညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကိုဇော်ဝင်းနိုင်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံနဲ့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာရက်အကန့်အသတ်မရှိပြုလုပ်နေတာမျိုးမဟုတ်ပဲနောက်ဆုံးအချိန်ဖြစ်မကြာသေးခင်ကပဲတက်တန်းထတ်တိုးလိုက်တာဖြစ်ကြောင်းအနောက်အုပ်စုတန်တမန်တွေကဗီယက်နာမ်မြို့မှာပြောပါတယ်ဆွေးနွေးပွဲတွေကိုဒီထက်ရက်ထတ်တိုးဖို့သူတို့အနေနဲ့အကြောင်းမမြင်ကြောင်းအခုတက်တန်းတိုးထားတဲ့48နာရီအတွင်းသဘောတူညီချက်ရရင်ရမရရင်လည်းဆက်ပြီးဆွေးနွေးစရာအကြောင်းမရှိကြောင်းအမည်မဖော်လိုတဲ့တန်တမန်တဦးကသတင်းတောက်တွေကိုအင်ကာနေမှာပြောလိုက်တာပါအပြည့်သက်သဘောတူညီချက်ကိုဂျွန်လ30ရက်နေ့မှာရနိုင်ရေးမူလကသတ်မှတ်ထားခဲ့ကြပေမဲ့သတ်မှတ်ရဲ့အတွင်သဘောတူညီမှုမရနိုင်တဲ့အတွက်လာမယ့်တောက်ကြနေ့အထိတက်တန်းထတ်တိုးထားတာဖြစ်ပါတယ်အီရန်ဘက်ကစစ်ဆက်ညှိနှိုင်းရေးမှုတွေကတော့အပြည့်သက်သဘောတူညီချက်ရနိုင်မယ့်ရက်ကိုသတ်မှတ်ထားခြင်းမရှိကြောင်းပြောပေမဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အချိန်သတ်မှတ်ချက်တဲ့ဆွေးနွေးနေတဲ့အကြောင်းအရာတွေရဲ့အရေးအသွေးပေါ်မှာစိုးရိမ်မှုပိုပြီးရှိနေကြောင်းပြောပါရစေ
။အဖွဲ့ဝင်ပြည် 28 နိုင်ငံတက်ရောက်မဲ့တနင်္ဂနွေနေ့ဥရောပသမ္မတထိပ်သီးညီလာခံမတိုင်ခင်စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်တရရေးဆွဲဖို့ဂရိအနေနဲ့နောက်ဆုံးအခွင့်အလမ်းရမှာဖြစ်ပါတယ်။အခုချိန်ဟာဂရိနိုင်ငံကအရေးယူဆောင်ရွက်ရမယ့်အချိန်ဖြစ်ပြီးတနင်္ဂနွေနေ့မှာဂရိနဲ့ပတ်သက်လို့နောက်ဆုံးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ထိပ်သီးညီလာခံမှာအဆုံးဖြတ်ပြောဖို့ကြေညာခဲ့သူအီတလီဝန်ကြီးချုပ်မတီရိုရမ်ဇီကသတင်းတောက်တွေကိုပြောခဲ့ပါတယ်ဘရတ်ဆဲမှာအင်္ဂါနေ့ကကျင်းပခဲ့တဲ့အရေးပေါ်ယူရိုဇုံစီးပွားထိပ်သီးညီလာခံတက်ရောက်ခဲ့တဲ့ခေါင်းဆောင်တွေကဂရိဝန်ကြီးချုပ်အလက်စီစီပရက်စ်အပေါ်ဒေါသထွက်ခဲ့ကြပါတယ်ဂရိဝန်ကြီးချုပ်ကကျွေးမီကိစ္စကဲတင်နိုင်ရေးအတွက်သူ့နိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပြီးဖြစ်တယ်လို့ပြောပေမဲ့အသေးအချာစာနဲ့ရေးပြခြင်းမရှိတဲ့အတွက်လည်း EU ခေါင်းဆောင်တွေကမကြေမနက်ဖြစ်ခဲ့ကြပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကမစ္စတာစီပရက်စ်နဲ့အင်္ဂါနေ့ကစကားပြောခဲ့တယ်လို့အင်ဂျူရောကပြောပါတယ်ဂရိနဲ့သူ့ရဲ့ကျွေးရှင်တွေကြားအဖက်ဖက်လက်ခံနိုင်မဲ့သမောတူညီချက်ရနိုင်ဖို့ကလူတိုင်းအတွက်အကျိုးရှိစေမယ်လို့သူယုံကြည်တဲ့အကြောင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်က IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ကိုပိတ်ဆက်ဆရာရှိနေတဲ့အမေရိကန်ဒေါ်လာ 1.8 ဘီလီယံကိုပိတ်ဆက်နိုင်ခြင်းမရှိပါဘူး IMF ကိုဂရိကကျွေးမီပြန်ဆက်နိုင်ဖို့ဥရောပဘဏ္ဍာရေးဝန်ကြီးတွေအနေနဲ့ငွေထုတ်ချေးဖို့ညှင်းဆိုခဲ့လို့ဖြစ်ပါတယ်ဂရိရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ကျွေးမီလျှော့ချရေးအစီအစဉ်တွေကိုဘဏ္ဍာရေးဝန်ကြီးတွေကသဘောမချခဲ့ကြလို့ဖြစ်ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာ VNN ကွန်မြူနတီပါတီခေါင်းဆောင်ကိုအင်ပီရိုမှာအင်ကာနေကတွေ့ဆုံအခမ်းအနားခဲ့ပါတယ်။ဒါဟာအရင်ရန်နှစ်ဖက် ဒါဟာအရင်ရန်ပတ်နှစ်နိုင်ငံဟောင်းတို့ဆက်ဆံရေးတိုးမြင့်ဖို့နောက်ဆုံးကြိုးပမ်းမှုပဲဖြစ်ပါတယ်။ VN စစ်ပီးဆုံးနဲ့အနှစ်40အထိမ့်မတ်ပြည်ပြီးမကြာမီ VN ကွန်မြူနတီခေါင်းဆောင်အထွေထွေအတွေ့အကြုံမှုငွင်ဖူထရန်းကအခုလိုလာရောက်လဲပတ်တာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20ကနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထားရှိပြီးတဲ့နောက်ပုံမောရင်းနှီးမှုရရှိလာတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်တဝိုက်တရုတ်နိုင်ငံနဲ့ပတ်သက်ပြီးဒေသန္တရအတွင်းတင်မာမှုတွေတိုးနေခြင်းလည်းဖြစ်ပါတယ်။မစ္စတာအိုဘားမားအနေနဲ့နှစ်နိုင်ငံဆက်ဆံရေးအားဖြည့်ပေးဖို့နီးလန်းတွေဆွေးနွေးလိုတယ်လို့အင်ဖြူရော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင် TPP Pacific ကမ်းနှစ်ဖက်ပူးပေါင်းဆောင်ရွက်မှုလူ့အခွင့်အရေးနဲ့နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအပါအဝင်အခြားကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့အခွင့်အလမ်းကိုသမ္မတကကြိုဆိုတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ထရိုဟာဗီယက်နမ်ထိပ်တန်းခေါင်းဆောင်ဖြစ်ပေမဲ့သူဟာရွေးကောက်တင်မြောက်ခြင်းခံရသူမဟုတ်ပဲအစိုးရမှလည်းတရားဝင်ရာဒူးမဟုတ်တဲ့အတွက်မစ္စတာအိုဘားမားနဲ့အခုလိုတွေ့ဆုံမှုဟာထူးခြားတယ်လို့ယူဆကြပါတယ်။လူ့ခွင့်ရေးအုပ်စုတွေနဲ့လွှတ်တော်အမတ်တွေကဗီယက်နမ်အနေနဲ့လူ့ခွင့်ရေးကျူးလွန်ချိုးဖောက်မှုတွေရပ်တန့်ဖို့သမ္မတအိုဘားမားအနေနဲ့ဆက်လက်ဖိအားပေးဖို့တိုက်တွန်းခဲ့ကြပြီးတချို့ကတော့ထရွန်ကိုအခုလိုအင်ဖြူရော်ကကြိုးဆိုအက်ခံမှုလုံးသိမလုံးသိမေးခွန်းထုတ်ခဲ့ကြပါတယ်ရှင်။
အမေရိကန်နိုင်ငံက IS Islamic State ကြွားတွေအပေါ်ပြုလုပ်နေတဲ့တိုက်ခိုက်မှုတွေကိုစိတ်ပြတ်မိကြောင်းလွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကျနာပွဲအတွင်း Republican အထက်လွတ်တော်အမတ်တွေကကာဝေးဝန်ကြီး Ash Carter နဲ့ American ပူးတွဲတပ်ဖွဲ့များဦးစီးချုပ်ဗိုလ်ချုပ်ကြီး Martin Dempsey တို့ကိုအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ကြပါတယ်။တင်းနယ်လာနေတုန်းကဒီစစ်ပွဲပေါ်မတည်ချာမီရာမှုတွေရှိတဲ့အကြောင်းသမ္မတ Barack Obama ကပင်တဂွန်စစ်ဌာနချုပ်မှာပြောကြားသွားတဲ့အပေါ်ကော်မတီဥက္ကဋ္ဌ John McCain ကပြစ်တင်ပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ IS အဖွဲ့အမြင့်ပြုတ်သွားတဲ့အထိဘက်ပေါင်းစုံကနေဆက်လက်တိုက်ခိုက်သွားမှာဖြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကပြောကြားပါတယ
် UAE ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1590ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဘုရားနဲ့နနခင်တဲ့တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်စစ်အာဏာရှင်ဟောင်းဗိုလ်ချုပ်နေဝင်ရဲ့တော်လှန်ရေးကောင်စီလက်ထက် 1962 ခုနှစ်ဇူလိုင်လ 9 ရက်နေ့ကတက္ကသိုလ်ကျောင်းသားတွေဆန္ဒပြတာကိုစစ်တပ်ကနှိမ်နင်းတဲ့အနေနဲ့ရန်ကုန်တက္ကသိုလ်ဝင်းအတွင်းကျောင်းသားတွေကကျောင်းသားတွေကိုပစ်ခတ်တပ်ဖြတ်တာကျောင်းသားတမကအဆောက်အုံကိုဘုံခွဲဖျက်ဆီးခဲ့တဲ့7 July အထိမ်းအမဲအခမ်းအနားကိုမနေ့ကရန်ကုန်တက္ကသိုလ်ပရဝုံအတွင်းကျောင်းသားတွေကဥဆောင်ကြီးကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့တက္ကသခေါင်းဆောင်တဦးဖြစ်သူကိုစရာလွင်ကိုအခမ်းအနားပြီးရန်ကုန်တက္ကသိုလ်ပရဝုံအနီးမှာအာဏာပိုင်တွေကပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ဂျွန်လ30ရက်နေ့ရန်ကုန်မြို့လေဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့အမှုနဲ့ကိုစရာလွင်အပေါ်ဖန်ဝရန်ထုတ်ထားခဲ့တာကြောင့်အခုလိုဖမ်းဆီးသွားတာပါမနေ့ကကြာရောက်တဲ့53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်းကတမကအဆောက်အုံနေရာမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်ခွင့်ပြုချက်တစုံတရာကြိုတင်မယူထားလို့ရဲတပ်ဖွဲ့ကတတိပေးခဲ့ပေမဲ့ကျောင်းသားတွေကတော့ရန်ကုန်တက္ကသိုလ်တမကအဆောက်အုံမြေနေရာရှေ့ထိတွားရောက်ခဲ့ပါတယ်ရှင်
အိန္ဒိယစစ်တပ်အကြီးအကဲဒေါ်ဘီစင်းရဲ့ဖိတ်ကြားချက်အရနိုင်ငံနယ်စပ်ဒေသမှာရှိနေတဲ့တောင်းကျမ်းသူတွေကိုကင်းလဲ့ရေးကိစ္စအပါအဝင်နိုင်ငံလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ဟာအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်လည်ပတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ချန်တယ်ခရိုင်အတွင်းမှာရှိတဲ့သူတို့တပ်ဖွဲ့ဝင်တွေကို NSCNK လို့ခေါ်တဲ့နာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့ကခြုံငုံတိုက်ခတ်ပြီးတဲ့နောက်အဲ့ဒီအဖွဲ့ကိုဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကပိတ်ပင်တားမြစ်ဖို့စီစဉ်နေတဲ့အချိန်မှာပဲအခုလိုဗိုလ်ချုပ်မူကြီးမေအောင်လိုင်ရဲ့ခီးစဉ်ဖြစ်ပေါ်လာတာပါ။ဗိုလ်ချုပ်မူကြီးမေအောင်လိုင်ရောက်လာမဲ့ရက်အတိအကျကိုအတိမပြုရသေးပေမဲ့ဇူလိုင်လနောက်ဆုံးပတ်လောက်မှာရောက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းကတော့ဗိုလ်ချုပ်မူကြီးမေအောင်လိုင်အနေနဲ့အိန္ဒိယနိုင်ငံကိုအခုလစမ်းပိုင်းမှာတွားရောက်လည်ပတ်ဖို့စီစဉ်ထားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လိုင်အနေနဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ကာကွယ်ရေးဝန်ကြီးမနိုဟာ ဖရိခါအပါဝင်အစင်းမြေအိန္ဒိယအစိုးရအရာရှိတွေနဲ့တွေ့ဆုံမှုရှိပြီးမြန်မာနိုင်ငံအတွင်းအခြေစိုက်ပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံနေကိစ္စကိုလည်းဆွေးနွေးဖို့ရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်မြန်မာအစိုးရနဲ့ NSCNK အဖွဲ့အကြားအပြစ်ခတ်ရစေးသဘောတူညီချက်ရရှိထားပေမဲ့ NSCNK အဖွဲ့ရဲ့အကြီးအကဲ SS Kaplan ဟာအိန္ဒိယအစိုးရကိုတော်လှန်နေတဲ့ UNLFW အဖွဲ့ရဲ့အကြီးအကဲလည်းဖြစ်နေတဲ့အတွက်အဲ့ဒီလိုအပြစ်ခတ်ရစေးသဘောတူညီချက်ယူထားတာဟာပိုပြီးအကျိုးရုပ်စေတယ်လို့အိန္ဒိယမြို့သားလုံညိုရဲ့အကြံပေးအဂျစ်ဒိုဗာကနေပြည်တော်ကိုပြီးခဲ့တဲ့လကုန်ပိုင်းကရောက်ရှိစဉ်မြန်မာအစိုးရအာဏာပိုင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်အိန္ဒိယတောက်ဖွဲ့ဝင်တွေကို NSCNK အဖွဲ့ကဇွန်လ4ရက်နေ့မှာဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံဘက်အခြားမှရှိနေတဲ့ NSCNK အဖွဲ့ကိုဇွန်လ6ရက်နေ့ကလိုက်လံတိုက်ခိုက်ခဲ့တဲ့အကြောင်းအိန္ဒိယသတင်းမီဒီယာတွေမှာအကြေတဝင့်ပြောဆိုရေးသားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အခြေအနေတွေကိုပြန်လည်ထိန်းသိမ်းဖို့ကြိုးစားတဲ့အနေနဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗာမြန်မာနိုင်ငံကိုတွားရောက်ပြီးသမ္မတဦးသိန်းစိန်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့နဲ့တွေ့ဆုံတဲ့အထိဖြစ်လာခဲ့တာပ
ါ။ထိုင်းစစ်ဆိုရကိုစန့်ကျင်တဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေပြုလုပ်ခဲ့ပြီးဖမ်းဆီးခံထားရတဲ့ကျောင်းသား14ဦးကိုထိုင်းစစ်ခုံရုံးကပြန်လွှတ်ပေးလိုက်ပါတယ်။အသက်20ကျော်အရွယ်သာရှိသေးတဲ့အဲ့ဒီကျောင်းသားတွေဟာမနစ်မေလကစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်ခဲ့ပြီးတဲ့နောက်ဂျွန်လနှောင်းပိုင်းကလေးကဖမ်းဆီးထိန်းသိမ်းခံထားကြရတာဖြစ်ပါတယ်။ကျောင်းသားတွေအနေနဲ့နိုင်ငံတော်အကြီးအကျယ်ပြတ်အောင်လှုပ်ဆောင်မှုနဲ့တင်ထားတဲ့ဆွဲချက်တွေကိုရင်ဆိုင်ရအောင်မှဖြစ်ပေမဲ့သူတို့အပေါ်တင်ထားတဲ့ဆွဲချက်တွေအားလုံးပြန်လည်ရုပ်သိမ်းပေးဖို့အတွက်အစိုးရပေါ်တောင်းဆိုမှုတွေကြီးထွားလာနေပါတယ်။ကျောင်းသားတွေကိုပြန်လွှတ်ပေးဖို့အတွက် EU ဥရောပသမဂ္ဂကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့ဒေသခံလူ့အခွင့်အရေးဖွဲ့စည်းတွေကအရှိန်မြင့်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။
မလေးရှားနိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေအလုတ်ကျန်းလုပ်ဖို့ရွှေပြောင်းအလုတ်သမား9သိန်းကိုခေါ်ယူဖို့သဘောတူလိုက်ကြပါတယ်အလုတ်ရှာဖို့ပြည်ပကိုအသက်ဆွန့်သွားကြတဲ့လူတွေအများအများရှိတဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးကနေအခုလိုခေါ်ယူလိုက်တဲ့အတွက်အများကချီးကျူးကြပါတယ
်ဒါကတော့ဘရူးလင်းမှာနှစ်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကုဇော်ဝင်းလိုင်တို့ကြီးညာသွားကြတာဖြစ်ပါရခင်ဗျာအခုမြန်မာနိုင်ငံအကြောင်းသတင်းလွှာတွေကိုအရင်ဆုံးတင်ဆက်ပေးဖို့ရှိပါတယ်ရွှေဒဂုံစီတီတော်အနားမှာတိစောက်နေတဲ့ဒဂုံစီတီစောက်လုပ်ရေးစီမံကိန်းကိုအပြစ်ဒဏ်ရပ်ဆိုင်းလိုက်ပြီလို့မြန်မာအစိုးရကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မပတတန်ဃာတော်တွေအပါအဝင်ရွှေဒဂုံစီတီတော်ကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ကဒီစီမံကိန်းကြောင့်ရွှေဒဂုံစီတီကိုထိကိုက်စေမဲ့အန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပြီးတဲ့နောက်မှာအခုလိုသမ္မတဦးသိန်းစိန်အစိုးရကစီမံကိန်းရပ်ဆိုင်းလိုက်တာဖြစ်ပါတယ်ဒီပေါ်သဘောထားတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နီယာကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ရန်ကုန်မြို့ရွှေဒဂုံစီတီဖျားလန့်နဲ့ကဘာအေးဖျားလန့်ကြားတက်မတော်စစ်ရုံးချုပ်ပိုင်းဧက80လောက်ရှိတဲ့မြေနေရာမှာဒဂုံစီတီစီမံကိန်းဆိုပြီးအစစ်မြင့်လူနေတိုက်ခန်းအဆောက်အုံတည်ဆောက်နေတဲ့လုပ်ငန်းတွေကိုရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းပြီးတဲ့နောက်နှစ်ဖက်သဘောတူညီချက်အရအပြစ်ဒဏ်ရပ်ဆိုင်းလိုက်ကြောင်းအစိုးရကအင်္ဂါနေ့ကကြေညာခဲ့တာပါအခုလိုအစိုးရကနေစီမံကိန်းလုံးဝရပ်ဆိုင်းလိုက်ပြီဆိုတဲ့ကြေညာချက်ကိုကြိုဆိုကြောင်းနဲ့အနာဂတ်မှာလည်းရွှေဒဂုံစီတီတော်ရဲ့ NDA ကိုထိခိုက်စေမဲ့လုပ်ငန်းမှန်သမျှလုံးဝလက်ခံမှာမဟုတ်ဘူးလို့မဘာတာတန်ဃာတော်ရီဦးဆောင်ပါဝင်နေတဲ့ရွှေဒဂုံစီတီတော်ကာကွယ်စောက်ရှောက်ရေးအဖွဲ့ရဲ့ဗဟိုဦးဆောင်အဖွဲ့ဝင်လည်းဖြစ်မဘာတာရဲ့ဗဟိုဦးဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဦးမောင်မောင်က VOE ကိုပြောပါရစေ
။အခုရဆိုင်တဲ့ကိစ္စကိုလည်းကျွန်တော်တို့ကဒါပြည်သူအားလုံးရဲ့ဒါဆန္ဒကိုလည်းလျော့တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ဒါကျေးဇူးတင်နေဝန်ထမ်းပါတယ်ပေါ့နော်။ရွှေဒဂုံစီတီတော်ကြီးသဘောကျမှာပေါ့။စီတော်ကြီးနဲ့တင်ဂုတရကုန်းတော်ကိုထိခိုက်တဲ့ကိစ္စတွေအားလုံးကိုကျွန်တော်တို့ကရပ်ဆိုင်းစီခြင်းတာပါ။ဒါကြောင့်အဲ့ဒီလိုဒဂုံစီတီစီမံကိန်းအပါအဝင်ရှားစီမံကိန်းတွေရပ်တယ်လို့ပဲတခြားရွှေဒဂုံစီတော်ကြီးကိုထိခိုက်မဲ့လုပ်ငန်းမှန်သမျှသဘာဝပတ်ဝန်းကျင်ထိခိုက်မဲ့လုပ်ငန်းမှန်သမျှကိုလည်းကျွန်တော်တို့ကဆက်လက်ပြီးတော့စောင့်ရှောက်ပွားဖို့ကာကွယ်ပွားဖို့ရွှေဒဂုံစီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကဒီလိုရည်ရွယ်ချက်ရှိပါတယ်
ဒီကနေ့ဖေဖော်ဝါရီလမှာရန်ကုန်မြို့တော်ကိုခင်မီမြို့တော်အဖြစ်တည်ဆောက်ရေးရန်ကုန်တိုင်းဒေသကြီးအစိုးရကနေစစ်တပ်ပိုင်မြေတွေကိုရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေဖြစ်တဲ့ရွှေတောင်သုခရေဒနာ Maga Landmark Development Company Adventure Myanmar Tours and Incentives Company တို့ကိုလွှဲပြောင်းလုပ်ကိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။အခုလိုမြို့ပြစီးပင်းဖွံ့ဖြိုးမှုလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာစီဒီပထိုးတွေပါဝင်ရှေးဟောင်းရင်ကျေးမှုအမွေအနှစ်နေရာတွေကိုတော့ရှောင်ရှားတင်ကြောင်းရန်ကုန်တိုရစ်ဂိုက်တအူးဖြစ်သူမတ်ညိုစွန်နိုင်ဝင်းကပြောပါတယ
်ရန်ကုန်မြို့တိုးတက်ရေးစီမံကိန်းရန်ကုန်မြို့ကအကျယ်ကြီးပဲအကျယ်ကြီးဆိုတော့ဒီဘုရားနာတဝိုက်လေးဒီဧကနည်းနည်းလေးလောက်မှမဆောက်ဖဲမီလို့ရတယ်လीဒ ီတော့ဖျားနာမှာကားတွေကငိုတဲ့အခုဆိုရင်ကြက်နေတာဟိုဟာနဲ့ဒီဘက်ကကန်တော်မင်ပန်းချန်တဲ့ဖျားနဲ့ကြာမှာဆိုတော်တော်ပိတ်တယ်အဲ့တော့အဲ့ဒီနာမှာအဲ့ဒါဒါထပ်ဆောင်လိုက်လို့ရှိရင်အဲ့နာမှာကားတွေပိုကျက်သွားမှာအဲ့တော့လေအဆင်မပြေဘူးရန်ကုန်မြို့တိုးတက်အောင်တခြားနေရာမှာလုံးလို့ရတယ်ရန်ကုန်မြို့ရအကျယ်ကြီးပဲလေဒီဖျားနာလေးလုံးမှဖြစ်မှာမှမဟုတ်ပြီးတော့အဲ့နာအပင်တွေခုတ်လိုက်တာတွေပါတယ်အားသမျောကိုကောင်းတယ
်ရွေးကောက်ပွဲနီးကပ်လာချိန်မှာသမရဦးသိန်းစိန်အစိုးရကအများပြည်သူဆန္ဒအရဒီစီမံကိန်းကိုရပ်ဆိုင်းလိုက်တာဖြစ်တယ်ဆိုတဲ့ကြေညာချက်ဟာလူထုရဲ့ထောက်ခံမှုလူချင်းလို့ဆောင်ရွက်တာလည်းဖြစ်နိုင်တယ်ဆိုပြီးသုံးသက်သူတွေလည်းရှိပါတယ်ဓာတ်ပုံသတင်းတော့ကိုစိုးစီယာရဲ့အမြင်ကတော့
အော်ပြောရရင်တော့အဲရက်စဲကြောင်းကြီးကနည်းနည်းပတ်သက်လို့ရှင်တော့သူတို့အစားအဝေးကသူတို့ဟောသူတို့အဲ့လိုပဲပေါ့နော်သူတို့စားခဲ့ကြရပေါ့အဲစားခဲ့ကြပြီးတဲ့အချိန်မှာပဲအဲဒီ project ကြီးကအနေရှိပါတယ်ဆိုပြီးတော့မှအဲ့လိုပဲပေါ့နော်အချိန်ကိုထွက်လာတယ်ပေါ့အဲထွက်လာတယ်ဆိုရင်ဥစ္စာမှာလည်းအဲ့လိုပေါ့နော် business review နဲ့အဲ့လိုသုံးသက်ချက်တွေ menu နဲ့သူတို့ထွက်လာကြထွက်လာတဲ့အချိန်မှာတချို့ business တွေကလည်းအများထောက်ပြကြပေါ့အဲ့ရှိကုန်ပြပုံဝင်တယ်မှာဟို၆ထပ်တဲ့မြင့်နဲ့အောက်ဦးအများကြီးရှယ်ပေါ့အဲ့ဒါကြောင့်မလို့ဒီရှိကုန်ပြကြီးကဟိုတစ်ချိန်ဆရာအကြောင်းမရှိဘူးပေါ့ကျွာကြတယ်ကြောက်လည်းအဲ့လိုမျိုးထိခိုက်မှာပေါ့ဘယ်လိုဖြစ်ပေါ့လဲမျိုးသုံးသက်ချက်တွေအများကြီးအမျိုးမျိုးထွက်လာအဲထွက်လာပြီမဲ့လဲအဲ့ဒီရစီမံကိန်းကြီးကဟိုမားနဲ့မောင်းဆိုတော့ဟိုပညာရှင်တယောက်မဟုတ်တဲ့အတွက်ကြောင့်မလို့ဟိုမားနဲ့မန်နဲ့ဆိုတော့အဲ့လိုမျိုးပြောလို့မတတ်ဘူးဒါပေမဲ့စဉ်းစားမိရတဲ့ဘက်ပါလဲဆိုတော့ဒီကောက်ပဲနီးလာနေမြားပေါ့ဖြူရည်နဲ့အဲ့လိုမျိုးဟိုသမရကိုယ်တိုင်ကလည်းပြောလာတယ်ဖြူရည်ကနေအလိုရှိလို့ရှိရင်သူကနေတော့မှဟိုလာမဲ့သမရဒီလာမဲ့အတန်းဝင်စက်ပြီးရွေးချယ်ခံမှာပေါ့ဒါကဒီပြည်သူတွေရှေ့ကနေရောမှသူထောက်ခံမှုရဖို့အတွက်ဒီလုပ်တဲ့ဒါသူရဲ့ပုံမှန် process တစ်ခုပဲလို့အဲ့လိုမြင်ပါတယ
်တကုံစစ်တီစီမံကိန်းလိုမျိုးအဆောက်အုံကြီးတွေတိဆောက်လာမယ်ဆိုရင်ရွှေတကုံဇေဒီတော်ရဲ့အောက်ခံမြေကြီးအတွက်အန်ဒီရရှိလာနိုင်တာမို့ပညာရှင်တွေကဆွေးနွေးတင်ပြလာတဲ့အပေါ်မှာဒီစီမံကိန်းကိုရပ်ဆိုင်ပေးဖို့ပြီးခဲ့တဲ့ဇွန်လဇန်ပိုင်းလောက်ကလေးကရန်ကုန်တိုင်းလွှတ်တော်အတွင်းမှာလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကအစိုးတရက်တင်သွင်းခဲ့ပေမဲ့ပယ်ချခံခဲ့ရပါတယ်။ဒါပေမဲ့ဂျွန်လ20ရက်နေ့ကတန်ဃာတော်ရီအများစုနဲ့ပါဝင်ဖွဲ့စည်းထားတဲ့ရွှေတကုံဇေဒီတော်ကာကွယ်စောက်ရှောက်ရေးအဖွဲ့ကရန်ကုန်တိုင်းအစိုးရနေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတင်ဝင်းနဲ့ရန်ကုန်တိုင်းတိုင်းမှူးဗိုလ်ချုပ်ထွန်းထွန်းအောင်တို့ကဖိတ်ကြားတွေ့ဆုံပြီးတကုံစစ်တီစီမံကိန်းကိုရပ်ဆိုင်းသွားမယ့်အကြောင်းနှုတ်ကပတ်ပေးခဲ့ပြီးတဲ့နောက်မနေ့ကအစိုးရရဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင
်။မတ်အင်ဂျင်နိုင်ပြောပြသွားတာပါ။အခုတော့အဖမ်းစည်းခံကြောင်းသားတွေအရေးကိုဆက်ပါမယ်။အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ပေးဖို့ခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လက်ဗရန်မြို့မှာအကြမ်းဖက်ဖမ်းဆီးခံရပြီးတော့တရားဝင်ထောင်မှာထိန်းသိမ်းခံခဲ့ရတဲ့တပိတ်မောက်ကြောင်းသားတွေနဲ့ဝိုင်းရံပြည်သူစုစုပေါင်း၁၁ဦးကိုတရားဝရီခရင်တရားရုံးကအမှတ်ခံပေးတဲ့အကြောင်းမနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့အမှတ်ခံရတဲ့သူတွေကတော့လာမယ့်ဇူလိုင်လ14ရက်နေ့မှာရုံးချင်းထုတ်တဲ့အခါမှာတရားဝရီမြို့နယ်တရားရုံးကနေအမှတ်ခံလွှတ်ပေးမှာဖြစ်တယ်လို့သိရပါတယ်။အသေးစိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်
။ဇူလိုင်လ9ရက်နေ့အင်္ဂါနေ့မှာတရားဝရီခရင်တရားရုံးကနေပြီးတော့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့တပိတ်ကိုဝင်းရံခဲ့တဲ့ဝင်းရံပြည်သူတွေကအမှတ်ခံရရှိနိုင်ရေးလျှောက်ထားခဲ့ကြသူ15ဦးအနက်အဝေးစဉ်ကျောင်းသားအများစုပါဝင်တဲ့ကျောင်းသား9ဦးနဲ့ဝင်းရံပြည်သူ2ဦးကိုခရိုင်တရားရုံးကအမှတ်ခံပေးလိုက်ပါတယ်။သူတို့အမှတ်ခံရရှိကြောင်းခရိုင်တရားရုံးကအမိန့်ချခဲ့ပေမဲ့လို့အခုအမှတ်ခံရတဲ့သူတွေဟာလက်ရှိတရားဝရီအကျဉ်းထောင်ထဲမှာအထိမ့်သိမ်းခံနေရဆဲဖြစ်ပြီးတော့လာမယ့်ဇူလိုင်လ14ရက်နေ့မြို့နယ်တရားရုံးထုတ်ချိန်မှာပြန်ပြီးတော့လွှတ်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးသိန်းတန်းဦးကပြောပါတယ်။
ပုံမှန် procedure ကတော့ခရိုင်တရားရုံးရဲ့အမိန့်နဲ့အမှုရွဲကိုသူကမူလမြို့နယ်တရားရုံးကိုပြန်ပေးမှာနော်ပြန်ပေးတဲ့အခါကျတော့အဲ့ဒီအမှုရွဲနဲ့အတူရောက်တဲ့အမိန့်ကမူလတရားရုံးကအာမခံပေးရမှာ။ဒီနေ့မှအမိန့်ချလိုက်တာအဲ့ဒီချတဲ့အမိန့်နဲ့အတူအမှုရွဲကအမိန့်ကိုကတ်ပြီးတော့ခရိုင်တရားရုံးကမြို့နယ်တရားရုံးကိုပြန်ပေးပါ။အဲ့ဒါအရတော့မှမြို့နယ်တရားသူကြီးကအဲ့ဒါအရသူကဆက်ဆောင်ရမှာလေ။ဒါတားပြီးအကက်တက်နဲ့အောက်ကဖြစ်နေလို့ဆက်လျက်နေကိုကတ်ပြီးတော့လုပ်လို့ရမှာ။နောက်ရှင်တော့မရဘူး။အမှုရွဲအဲ့လောက်တော့ပြန်မရဘူး။
အမခံရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတဦးချင်းစီအတွက်သိန်း90တန်းခံဝင်နဲ့အမခံပေးမဲ့သူ2ဦးကခံဝင်လက်မှတ်ရေးထိုးမှပြန်လွှတ်ပေးမှဖြစ်ပြီးတော့သူတို့ကိုပုံမှန်တွေတက်ပြီးဆွဲဆိုထားတဲ့အမှုတွေကိုတော့ဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။အမခံရှောက်ခဲ့တဲ့သူ15ဦးတည်းကအပယ်ခံခဲ့ရတဲ့ကျန်တဲ့ကျောင်းသား4ဦးကတော့တက္ကသိုလ်ကျောင်းသားတွေဖြစ်တဲ့ဆိုတဲ့လုံလောက်တဲ့အထောက်အထားမရှိလို့အမခံကိုပယ်ချခဲ့တာပါ။ဒါအပြင်ဖမ်းဆီးခံခဲ့ရတဲ့ကဒဏ်ရာတွေကြောင့်အခုကျန်းမာရေးအခြေအနေဆိုးဝါးနေလို့အရ ေးပေါ်ဆေးရုံတက်ကူတာမှုခံယူနေရတဲ့ဝင်းရံပြည်သူကိုတင်ဝင်းနဲ့ကိုခင်လိုက်နှစ်ဦးတို့ကိုအာမခံပေးဖို့လျှောက်ထားခဲ့ပေမဲ့တရားရုံးကအာမခံမပေးခဲ့ဘူးလို့ကျောင်းသားတပိတ်အထောက်အကူပြုကော်မတီကဦးစော်ရန်ကပြောပါတယ
်။၂ရက်နေရတယ်၊၉ရက်နေရတယ်၊၁၆ရက်နေရတယ်လျှောက်ထားတာလေ။အခုကျွန်တော်တို့ဒီဥစ္စာကလျှောက်လဲချက်ဒီပေါ့နော်။လျှောက်လဲချက်ကိုပြန်ပြီးတော့သူတို့ကြားလာပြီးတော့အပေါ်ရုံးကနေချပေးတာ။၁၅ရက်က၄ရက်ကတော့အာမခံပေးချခံရတယ်။သူကဆိုင်ရဆိုင်မပြည့်စုံလို့လို့အကြောင်းပြတယ်ပေါ့နော်။၁၇ရက်တော့ကျွန်တော်တို့အာမခံရပါလေ။အလားနဲ့၁၄ရက်နေ့ရုံးချင်းကြမှာလွတ်မှာပါ။အဲ့မှာကျွန်တော်တို့အာမခံကြပြီဆိုတော့သူတို့တွေအာမခံရုံးလို့ဆုံးလို့မိရအာမခံ၁၀ရက်ဒီနေ့ official ရအောင်မယ်ကျွန်တော်တို့ဟိုဆုံးလာတိုင်းပေါ့ဗျာကျွန်တော်တို့ငွေကြေးနဲ့အဲတင်ရတာတွေရှိပါတယ်ဖိုင်ဆိုင်မှုတွေနဲ့ပေါ့နော်ကင်ရနေပါနဲ့အဲ့ဒါတွေကျွန်တော်တို့လောက်အောင်ပါပါရုပ်သားတွေကမလဲမရှောင်တာလို့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းဖြော့နေလို့လို့ပဲထင်ပါတယ်ကျွန်တော်ဒါအာမခံပေးတာပါဝင်လုံးချွတ်လွတ်တာမဟုတ်ပါဘူးနောက်တစ်ခုကသူတို့လွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်တယ်လို့လည်းကျွန်တော်တို့မထင်ပါဘူးဘာလို့လဲဆိုတော့အခုကျွန်တော်တို့လျှောက်လာတင်ထားတဲ့ထဲထဲမှာကျွန်တော်တို့ဆေးရုံမှာအတွင်းလွန်လာပြီးကုသနေတဲ့ကိုခင်လိုင်းနဲ့နောက်တစ်ခါကျွန်တော်တို့ကိုတင်ဝင်းတို့ကိုလုံးဝအာမခံမရသေးပါဘူးဒါကအောက်ကျောင်းကဟာအပေါ်မရောက်သေးလို့ဆိုပြီးတော့အခုအပေါ်ရောက်တဲ့ဟာပဲချလိုက်တာပါအခုကိုဆိုးရတာဒီနေ့ဆိုရင်ကိုတင်ဝင်းအဲကိုတင်ဝင်းကိုတာဒီဆောင်တာဒီဆေးရုံပြန်ဖို့တော့လုပ်နေပါလေအဲ့ဒါမျိုးပါအချိန်လေးကတော့မကောင်
းဒီကနေ့ခရိုင်တရားရုံးရဲ့အာမခံရရှိသွားတဲ့သဘိမောက်ကျောင်းသားကိုဦးကတော့ကိုဝေရမင်းလွင်ကိုရဲဝင်အောင်ကိုရဲဝင်အောင်ခါကိုရွှေကျဲမိုးကိုမင်းချစ်သူကိုမင်းသူရှိကိုမြတ်မင်းမော်ကိုကျော်စောခန့်ကိုတင်ကိုဦးကိုတက်ပိုင်ထွန်းတို့ဖြစ်ပြီးတော့ဝင်းရံပြည်သူတွေကတော့ကိုတန်းဆွေနဲ့ဒေါ်တန်းအေးတို့ရရှိခဲ့တာပါအမျိုးသားပညာရေးဥပဒေပြင်ဆင်ရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့အကြမ်းဖက်ဖမ်းဆီးထိန်သိမ်းခံခဲ့ရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီလဇူလိုင်လ14ရက်နေ့မှာတော့တာယာဝတီအကျဉ်းထောင်ကနေတာယာဝတီခရိုင်တရားရုံးမှာတရားရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ရှင်
မဆုမွန်ပြပြတော့ပါလာမယ့်ရွေးကောက်ပွဲအတွက်ပြည်စုံမှန်ကန်တဲ့မဲဆန္ဒရှင်စီရင်ရရှိဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်အစစ်အစစ်မှသာမကမဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံရေးပါတီတွေမှပါတာဝန်ရှိတယ်ဆိုပြီးတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်လောလောဆယ်မှာအခြေခံမဲဆန္ဒရှင်စီရင်အမှားပြင်ဆင်ရမယ့်တတ်မှတ်ရဲ့ကြော်လွန်လာပေမဲ့ရက်တိုးပြီးတော့ဆောင်ရွက်ပေးနေကြောင်းနဲ့နောက်ဆုံးအချိန်ထုတ်ပြန်ချိန်မှာလည်းထပ်မံပြင်ဆင်ဖြည့်ဆွက်ကန့်ကွက်ဖို့အခွင့်အရေးတွေရအောင်မှဖြစ်တဲ့ကြောင်းလည်းပြောပါတယ်VOA သတင်းတော့ကိုမိုးစောပြောပြပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့လာမယ့်အော်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပဖို့ရည်ရွယ်ထားတဲ့အထွေထွေရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအလှည့်အပြောင်းအတွက်အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သုံးသပ်ပြီးပြည်တွင်းပြည်ပနိုင်ငံရေးအင်အားစုတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပါရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်အခြေခံမဲဆင်းတွေစတင်ထုတ်ပြန်ချိန်မှာတော့မဲဆန္ဒရှင်အချို့ရဲ့အမည်ကျန်းနေတာဓမ္မမဟုတ်သူ့နာမည်နဲ့မိဘနာမည်စလုံးပေါင်းမှားတာမွေးနေ့ရက်စွဲမှားယွင်းတာနိုင်ငံသားစီစီကတ်နံပါတ်မှားတာမဲဆင်းမှာတည်ဆုံးသူထောင်ကျနေသူတိုင်းတစ်ပါးသားခံယူသွားသူစတဲ့မပါသင့်သူတွေပါဝင်နေတဲ့အမှားယွင်းတွေကြောင့်ဝေဖန်ကန့်ကွက်တာတွေလည်းရှိခဲ့တယ်လို့မှန်ကန်တဲ့မဲဆင်းရရှိဖို့အတွက်အကြံပြုဆွေးနွေးတာတွေလည်းရှိခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကမဲဆင်းမှန်ကန်ဖို့ဆိုရင်ကော်မရှင်ပြည်သူနဲ့နိုင်ငံရေးပါတီတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။မဲဆင်းပြည်သူမှန်ကန်ဖို့ကကော်မရှင်တစ်ခုရဲ့နဲ့မပြီးဘူး။ကော်မရှင်လည်းပါတယ်၊နိုင်ငံရေးပါတီလည်းပါတယ်၊တော့လက်ဆန္ဒရှင်တွေလည်းပါတယ်။ကျွန်တော်ဒီ၃ခုကကုတ္တရုံကိုကြည်မှ perfect voters list ကိုရမှာပါ။ဒီနေရာတွေကဘလောက်ပဲလုံးဆောင်လို့ဆိုတော့သူတို့ကမကြည့်ဘူးဆိုရင်သူတို့စီယုံထားတဲ့ပါတီကတခါပြန်ပြီးသူတို့ drive လုပ်ရမှာပေါ့နော
်အခြေခံမဲဆန္ဒရှင်စီရင်ကိုမလ30ရက်နေ့ကစတင်ထုတ်ပြန်ပြီးကြံရှိပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဇွန်လ22ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တာဖြစ်ပါတယ်မဲဆင်းပြင်ဆင်တာကို14ရက်အတွင်းဆောင်ရွက်ဖို့တက်မှတ်ထားပေမဲ့ရန်ကုန်တိုင်းအတွင်းမှာ9ရက်ထပ်မံတိုးမြင့်ပေးထားတယ်လို့ဦးကိုကိုကဆက်ပြောပါတယ
်တိုင်းက21ပြည်နယ်ကျွန်တော်မဲဆင်းနေမခွာနေဘူးဘိုင်းအနေပြီးပြီမဲဆင်းနေတီထားဆက်ပြီးပုံစံတွေလည်းခံကျွန်တော်တို့ extension ပေးထားပါလေ
အခြေခံမဲဆန္ဒရှင်စင်းကိုတွားရောက်မကြည့်ပြတာကြောင့်မပြင်းစင်နိုင်သူတွေအတွက်ရွေးကောက်ပွဲကြေညာပြီးနောက်ဆုံးအကြိမ်အတီးပြုတ်မဲဆင်းထုတ်ပြန်ချိန်မှာမပြတ်မကွက်တွားရောက်ကြည့်ရှုပြီးလိုအပ်တာကိုပြင်ဆင်တင်ကြောင်းလဲဦးကိုကိုကတိုက်တွန်းပါတယ်
အဲ့ဒီအပြည့်အမဲဆင်းကြမှာရွေးကောက်ပွဲမှာသုံးပါပါအခုကျွန်တော်တို့ display လုပ်ထားတဲ့အခြေခံမဲဆန္ဒရှင်စင်းကြီးဟာ ဒါကိုကျွန်တော်တို့ကအခြေခံပြီးတော့မှထပ်မပြီးပြုစုပါပ
ါ New Myanmar Foundation လူမှုအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးဖြစ်တဲ့မတ်မြတ်အနန္ဒာတင်ကတော့တချို့မဲဆန္ဒရှင်တွေကမဲဆင်းကိုတက်တက်ကြွကြွတွားရောက်ကြီးစုတယ်လို့လိုအပ်ချက်တွေကိုလည်းချက်ချင်းပြင်ဆင်တာတွေရှိကြောင်းနဲ့တချို့တွေကတော့ပြင်ဆင်ရေးအတွက်အခက်အခဲတွေရှိကြောင်းပြောပါတယ်
ဒီမှာဘလို့ဟန်လို့လဲဆိုရင်တို့ဥမာတက်တေထောက်ထားတွေပေးရမယ်ကောနော်ဒီဘက်ပုံလေးမိတူတွေဒီကောင်ကြီးမိတူတွေကိုလာပေးရမယ်ဆိုတဲ့အခါမှာဘာပြဿနာဖြစ်လဲဆိုတော့တချို့ယူရီမှာဆိုလို့ရှိရင်ဒီဟိုမိတ်ဆက်ပုံစံတွေပိုင်းမရှိဘူးကောနော
်အခြားအခက်ခဲကတော့မဲဆန္ဒရှင်တွေနေထိုင်ရာနဲ့မဲဆင်းကပ်ရာနေရာဝေးကွာတာကြောင့်အခက်ခဲရှိကြောင်းနဲ့ဒီလိုအခက်ခဲရှိသူတွေအတွက်မိတ်ထုပွားပြီးထုတ်ပြန်ပေးရင်အဆင်ပြေနိုင်ကြောင်းပြောပါတယ်မဲဆန္ဒရှင်စင်မှန်ကန်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရှင်းလင်းချက်မှာတော့မဲစင်းမှားယွင်းမှုမှာမဲပေးခွင့်ရှိသူတွေကြံရှိနေခြင်းအပြင်မဲပေးပိုင်ခွင့်ဆုံးရှုံးမှာဖြစ်တယ်လို့မပါသင့်သူတွေပါခြင်းအပြင်လည်းမဲပေးခွင့်ကိုအသုံးချသွားနိုင်ကြောင်းဖော်ပြပြီးမဲဆန္ဒရှင်ပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ပန်ကြားထားပါတယ
် VOA ရန်ကုန်ခြေစိုက်သတင်းတော်ကုမိုးစောပါခင်ဗျာအခုတော့ဒေတာတွင်သတင်းတပုတ်ကိုတင်ဆက်ပေးပါမယ်တောင်တရုတ်ပင်လယ်နဲ့ပတ်သက်တဲ့အခိုင်အမာပြောဆိုချက်တွေပေါ်ပင်လယ်ရေပြင်ပိုင်နဲ့ဥပဒေဆိုင်ရာနိုင်ငံတကာခုံရုံးအနေနဲ့တရားလက်ခံနာကြားပေးအောင်တောင်းဆိုဖို့ဖိလစ်ပိုင်နိုင်ငံကဥပဒေကြွမ်းကျင်သူအဖွဲ့ဟာအုပ်ချုပ်ရေးတရားရေးဥပဒေပြုလွှတ်တော်တို့ကထိပ်သီးအရာရှိတွေနဲ့အတူနယ်သာလန်နိုင်ငံ The Hague မြို့ကိုအင်္ဂါနေ့ကတွားရောက်ခဲ့ပါတယ်။စီမုံအော်ရဒိုင်သတင်းပေးပို့ထားတာကိုကောင်းထက်ကပြောပြပေးမှာပါခင်ဗျာ
။ပင်လယ်ရေပြင်ပိုင်နဲ့ဥပဒေဆိုင်ရာနိုင်ငံတကာခုံရုံးကဖိလစ်ပိုင်ရဲ့ရည်တည်ချက်ခိုင်မာကြောင်းတွေးရှိမှကိုယုံကြည်နေတယ်လို့ဖိလစ်ပိုင်အရာရှိတွေကနယ်သာလန်နိုင်ငံကိုမတွားခင်ရစ်ပိုင်လို့မှပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်မှာ The Hague မြို့သွားမဲ့တရားရေးဆိုင်ရာအဖွဲ့မှပါဝင်သူတဦးဖြစ်တဲ့တမဒါရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Abigail Valte ကဖိလစ်ပိုင်နိုင်ငံရဲ့တင်ပြချက်တွေဟာဥပဒေအရအခိုင်အမာရှိတယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးပြောခွင့်ရပုဂ္ဂိုလ် Charles Jose ကဖိလစ်ပိုင်အစိုးရဟာရေပြင်ပိုင်နဲ့ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်စာချုပ်နဲ့အကန့်ကြီးတဲ့အချက်လက်တွေကိုတင်ပြချင်တာဖြစ်တယ်လို့ပြောပါတယ်
။ For us our case is not about sovereignty over territories but only clarification on maritime entitlement
ကျွန်တော်တို့အတွက်ဒီအမှုဟာရေပြင်ပိုင်နဲ့အပေါ်ပိုင်ဆိုင်ကြောင်းပြနိုင်ဖို့မဟုတ်ပါဘူးပင်လယ်ရေကြောင်းရပိုင်ခွင့်ကိုရှင်းလင်းတင်ပြတာပဲဖြစ်ပြီးဒီအမှုဟာခုံရုံးတရားစီရင်ပိုင်ခွင့်ဘောင်ထဲမှာပဲပါပါတယ
်တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်နေဆိုတဲ့တရုတ်ရဲ့အခိုင်အမာပြောဆိုချက်ဟာအလွန်ကြုံဖြစ်တယ်ကြက်ပြတ်တယ်ပြီးတော့နိုင်ငံတကာဥပဒေနဲ့လည်းမကိုက်ညီဘူးလို့ဖိလစ်ပိုင်ကပြောပါတယ်ဖိလစ်ပိုင်ရဲ့တီချာစီးပွားရေးဆောင်လို့သတ်မှတ်ထားတဲ့နေရာတွေမှာပင်လယ်မြေနှပြင်ပေါ်ထိုးတက်နေတဲ့ကြောက်လွှာတွေကိုတရုတ်ကထိန်းချုပ်မှုရယူခဲ့လို့ဖိလစ်ပိုင်နဲ့တရုတ်တို့ကြားအငင်းပွားမှုတွေရှိနေပါတယ်။တရုတ်ဘက်ကတော့တောင်တရုတ်ပင်လယ်ရဲ့85ရာခိုင်နှုန်းဟာတရုတ်ပိုင်ဖြစ်ပြီးဒီပိုင်ဆိုင်မှုဟာသမိုင်းအထောက်ထားအရာတရုတ်ကပဲပိုင်တဲ့အတွက်အငင်းပွားနေစရာမလိုဘူးလို့ပြောပါတယ်။အငင်းပွားနေတဲ့ပင်လယ်ပြင်ဟာပင်လယ်တည်ရန်ဇာတရေနံဓာတ်ငွေပေါများပြီးဒေါ်လာ3000နဲ့ချီတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေတည်ဆောင်လာကြတဲ့ကုန်တင်သင်းဖောတွေကြည်ကြင်ပြက်ပြက်အသုံးပြုတဲ့ရေချောင်းလမ်းတွေရှိတဲ့နေရာလည်းဖြစ်ပါတယ်။ Brunei, Malaysia, Taiwan နဲ့ Vietnam နိုင်ငံတို့ဟာလည်းဒီရေပြင်ပိုင်နဲ့အပေါ်ပိုင်ဆိုင်မှုအငင်းပွားနေကြပါတယ်။တရုတ်ဟာပင်လယ်မြေနှပြင်ပေါ်ထိုးထွက်နေတဲ့ကြောက်တန်းတွေခုနှစ်ခုကိုကျွမ်းမြေဖိုးလိုက်ပါတယ်။ဖိလစ်ပိုင်ရဲ့ခုံရုံးရှောက်တင်ချက်ထဲမှာလည်းအဲ့ဒီကျွမ်းတွေထက်ကအများစုပါဝင်ပါတယ်။တရုတ်အနေနဲ့ဒီမှုကိုပယ်ချလိုက်ပြီးခုံရုံးရဲ့ဆုံးဖြတ်မှုမှာပါဝင်မှာမဟုတ်တဲ့အတွက်ကြောင့် Netherlands နိုင်ငံကိုသွားမဲ့ဖိလစ်ပိုင်အဖွဲ့ဟာခုံရုံးမှာတရုတ်ပြည်ကကိုယ်စားလှယ်တွေနဲ့တွဲဆောင်ကြမှာမဟုတ်ပါဘူးဖိလစ်ပိုင်ကတင်ပြထားတဲ့အမှုဟာနိုင်ငံရေးအရရန်စတဲ့လုပ်ရဖြစ်တယ်လို့တရုတ်ဆိုရကပြီးခဲ့တဲ့အပတ်ကပြောလိုက်ပါတယ်နိုင်ငံတကာခုံရုံးကဒီအမှုကိုလက်ခံနိုင်တယ်လို့ New South Wales တက္ကသိုလ်ကအရှိတောင်အာရှလုံခြုံရေးဆိုင်ရာတုံသက်သူ Carl Thea ကပြောပါတယ
် But whether they will be courageous and do the tough decisions is another question and whether they'll go all the way
ဒါပေမဲ့သူတို့ဟာတတ်တည်ရှိရှိခက်ခဲတဲ့ဆုံးဖြတ်ချက်တွေချမလားဆိုတာမေးခွန်းထုတ်เสียပါနောက်မေးခွန်းတစ်ခုကသူတို့ဟာအဆုံးစွန်အထိဒီအမှုကိုကင်တွယ်မှာလားတချို့ကိစ္စတွေမှာတရုတ်ကိုအနိုင်ပေးပြီးကျန်တဲ့ကိစ္စတွေမှာဖိလစ်ပိုင်ကိုအနိုင်ပေးတာလုပ်မှာလားဆိုတာပါပဲ
ဒီအမှုရဲ့ထူးခြားချက်ကတော့တရုတ်ရဲ့ရည်တည်ချက်ကိုဥပဒေအရဘလောက်ခိုင်မာမှုရှိတယ်ဆိုတာစမ်းသပ်ရရောက်တယ်လို့သေယာကပြောပါတယ်ဒါပေမဲ့လည်းခုံရုံးကဆုံးဖြတ်ချက်ချပြီးဒီဆုံးဖြတ်ချက်ဟာဥပဒေနဲ့ကိုက်ညီနေရင်တော့ဒီဆုံးဖြတ်ချက်ကိုလိုက်နာအောင်လုပ်လို့မရဘူးလို့သေယာကထောက်ပြပြောဆိုလိုက်ပါတယ်။ဟိုစီကတော့ခုံရုံးဟာဥပဒေပေါင်ထဲမှာအကျုံးဝင်တယ်လို့ဆုံးဖြတ်ရင်ဖိလစ်ပိုင်ရဲ့အမှုကိုကြားနာဖို့လက်ခံမှာဖြစ်တယ်လို့ပြောပါတယ်။ဥပဒေပေါင်ထဲဝင်ဝင်ဆုံးဖြတ်ချက်ကိုခုံရုံးကနောက်6လကနေ12လအတွင်းမှာချမှတ်ဖို့ရှိပါတယ်ခင်ဗျာ
။ကိုကောင်းထက်ပြောပြတော့တာပါ VOA American အတန်းရဲ့ဗိုလ်ရုံးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်တွေကိုတင်ဆက်ပေးမှာဖြစ်တဲ့အတွက်ကြောင့်စောင့်မျှော်နားဆင်ကြပါခင်ဗျာ။
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA American တန်က2015ခုနှစ်ဇူလိုင်လ10ရက်ဘိုရူးနေမနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါထုချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင
်ကျောင်းဝင်းထဲမှာဆန္ဒပြတဲ့ကျောင်းသားတွေဒီအစုလိုက်ပြုံလိုက်ပြစ်တတ်တဲ့ကိစ္စဒါစစ်တပ်အတွက်ကတော့အောင်ပွဲပေါ့ဗျာစစ်တပ်ကွင်းနဲ့ဒါပေမဲ့
အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြမှာဖြစ်ပါတယ်အဲ့ဒါပြင်နန္နခင်းတိုင်းထုတ်လွှင့်နေတဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်စတာတွေကိုလည်းကြားကြရဖို့ရှိပါတယ်အခုချိန်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စန်းတာကစူးစီးပြီးတော့တင်ဆက်ထားတာကိုနားဆင်ကြအောင်ပါ
တောင်အာရှမှာပြဿနာတွေဖန်တီးနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Forbes Magazine မှာရေးသားထားတဲ့ Arafat Kabir ရဲ့ဆောင်းပါးကိုဥစွာထုတ်ထင်ပြလိုပါရယ်။တရုတ်နဲ့အိန္ဒိယတို့တောင်အာရှဒေသမှာဆက်ဆံရေးတူးမြင့်လာချိန်မြန်မာနိုင်ငံရဲ့နယ်စပ်နဲ့မြန်မာပြည်တွင်းမှာဖြစ်နေရတဲ့အလုံးဟာဒေသရဲ့ဘုံအကျိုးစီးပွားနဲ့ပြောင်းပြန်ကြီးပဲဖြစ်နေပါရယ်။နာဂသဘုံတွေရဲ့ချုံကိုတိုက်ခိုက်မှုကိုခံရတဲ့အိန္ဒိယစစ်တပ်ကမြန်မာနယ်စပ်ထက်ကိုဝင်တိုက်ခဲ့ပါရယ်။ဒီကိစ္စကိုမြန်မာဘက်ကငြင်းဆန်ပေမဲ့အိန္ဒိယစစ်တပ်ကတော့မြန်မာအနာဘိုင်းနဲ့ဆွေးနွေးနေဆဲဖြစ်တယ်လို့ပြောပါရယ်။တခါဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တူကိုလည်းမကြသေးခင်ကပဲမြန်မာဘက်ကဖမ်းဆီးခဲ့ပါရယ်။ရိုဟင်ညာစုသူတွေရဲ့အရေးကြောင့်နှစ်နိုင်ငံပြဿနာဖြစ်နေရတဲ့အချိန်မှဒီလိုဖမ်းဆီးမှုတွေဖြစ်လာတာပါ။ဒီမှာမြန်မာနိုင်ငံဟာတောင်အာရှဒေသအတွင်းမှာပြဿနာတွေဖန်တီးနေသလားဆိုတာတကယ်မေးစရာဖြစ်လာပါပြီ။မြန်မာနိုင်ငံရဲ့လူမျိုးစုသဘုံတွေဟာလည်းပဲအင်းကြီးနိုင်ငံအတွက်ပြဿနာကြီးတစ်ရပ်ဖြစ်ပါရယ်။အင်းကြီးဟာနာဂသဘုံကိစ္စမှာမြန်မာကိုပိုပြီးပြင်းပြင်းထန်ထန်ဖိအားပေးပြောကြားသင့်ပါရယ်။ဒီရေးပြည်လိုက်အောင်နေပြီးတော့အစိုးရဆောင်ရွက်ချက်ဟာအာရဘွယ်လုံးဝမရှိပါဘူး။တရုတ်နိုင်ငံဟာဆိုရင်လည်းကိုကန့်တဘုံအရင်နဲ့ပတ်သက်ပြီးအလားတူမကြေမနပ်ဖြစ်ခဲ့ရတာပါ။တရုတ်အစိုးရကတော့ခက်ပြက်ပြက်ပဲပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ကိုကန့်တွေကလည်းဖိအားပေးပြီးတစ်ဖက်သက်အပြေးခတ်ရစေရေးကြေညာစေခဲ့ပါတယ်။ဒီရေးမှာတော့တရုတ်ရဲ့ကျေးဇူးတရားကြောင့်မြန်မာနိုင်ငံဟာလည်းယာယီညံ့မှုရရှိသွားတယ်လို့ဆိုရပါလိမ့်မယ်။သို့တော်လည်းပဲအတွင်းရှိတဲ့ညီညာရေးရရှိဖို့ဆိုတော့မြန်မာနိုင်ငံရဲ့နေပြည်တော်မှာထိစိုက်တဲ့အစိုးရကသာလှုပ်ဆောင်မှာဖြစ်ပါတယ်။သို့တော်လည်းပဲအခုမြန်မာဘက်ကလုပ်နေတာတွေအားလုံးဟာညီညာရေးရရှိမဲ့လုပ်ရမဟုတ်ဘဲနဲ့ပုံမတင်မှမှုဖြစ်လာစေမဲ့လုပ်ရတဲ့သာဖြစ်ပါတယ်။ဥပမာဘင်္ဂလားဒေ့ရှ်နဲ့ဖြစ်တဲ့ကိစ္စဆိုရင်အပြန်အလှန်ပြစ်ခတ်မှုတွေတောင်ဖြစ်ခဲ့ရပါတယ်။ဖမ်းဆီးသွားတဲ့နယ်ခြားစောင့်ကိုကလပ်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုခဲ့ပေမဲ့မြန်မာဘက်ကစီရက်တောင်းဖန်ဆီးထားခဲ့ပါတယ်။တခါဖန်ထားသူကိုလက်ထိတ်တန်းတန်းနဲ့ဓာတ်ပုံဖော်ပြလိုက်တဲ့အတွက်ဒါကမြို့တော်မှာကန့်ကွက်မှုတွေတောင်ပေါ်ပေါက်ခဲ့ရတယ်စသဖြင့်ရေးသားထားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကကပ်လန်နာဂသဘုံဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာရေးသားထားသူကတော့ခါဒါယန်ဆူဘရာမနီယန်ဖြစ်ပါတယ်။နာဂသဘုံအဖွဲ့နှစ်ဖွဲ့အနက်အိန္ဒိယအစိုးရဟာ Isaac နဲ့ Mujibaru ဦးဆောင်တဲ့အုပ်စုနဲ့ညီညာရေးဆီစပ်ပြီးကပ်လန်ဦးဆောင်တဲ့အဖွဲ့နဲ့တော့မဆက်ဆက်ခဲ့ပါဘူး။တကယ်တော့ဒီအဖွဲ့နှစ်ဖွဲ့ကတစ်ချိန်တုန်းကတပေါင်းတစည်းတည်းဖြစ်ပါတယ်။သို့တော်လည်းပဲ Isaac Mujibaru အဖွဲ့နဲ့အိန္ဒိယအစိုးရကဆက်ဆက်သွားတဲ့အတွက်ကပ်လန်အဖွဲ့ကခွဲထွက်ခဲ့တာပါ။အိန္ဒိယအစိုးရကဒီလို divide and rule လုပ်လိုက်တော့အခိုက်အတန့်အဖြစ်ကပ်လန်တို့အဓိကတောင်းဆိုနေတဲ့နာဂလွတ်လပ်ရေးကိစ္စကိုဆွေးနွေးရတဲ့အဖြစ်ကတော့လွတ်ကင်းသွားပါတယ်။သို့တော်လည်းပဲကပ်လန်ဟာ2015မှာအရှိတောင်အာရှအနောက်ပိုင်းဒေသအမျိုးသားလွတ်မြောက်ရေးတပ်ပေါင်းစုဆိုတာကိုကျန်လူမျိုးစုသဘုံတွေနဲ့ပေါင်းစည်းပြီးဖွဲ့စည်းလှုပ်ရှားလာပါတယ်။ ဒီကိစ္စတွေအိန္ဒိယအစိုးရဖို့ပုံမှုအကြရိုက်လာနိုင်ပါတယ်။တချိန်တည်းမှာပဲကပ်ပလန်ဟာမြန်မာအစိုးရနဲ့နှစ်ဦးနှစ်ဖက်အကျိုးစီမံအပြစ်ခတ်ရစေးတဲ့ကိုသဘောတူမှုရယူထားပါတယ်။ဒီအပြစ်ခတ်ရစေးဟာမြန်မာနိုင်ငံရွေးကောက်ပွဲမတိုင်ခင်သိအရေးကြီးတဲ့ကိစ္စဖြစ်နေပါတယ်။ဒါကြောင့်ဒီလိုအချိန်မျိုးမှာအိန္ဒိယနိုင်ငံစိတ်ချမ်းသာစေဖို့ရည်ရွယ်ပြီးမြန်မာအစိုးရအနေနဲ့ကပ်ပလန်လိုသဘုံမျိုးကိုဘယ်တော့မှအနှောင့်အယှက်ပေးလိမ့်မယ်မဟုတ်ဘူးလို့ရည်သားထားပါတယ်။
အဲ့တော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြောစံတာကောက်နှုတ်တင်ပြပေးကြတာပါ။ဘိုရူးနေမနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါက်တာလှလှတန်းကစီစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိunion တပ်သားတွေနဲ့ confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံ့ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
Bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ကညပိုင်းကဆွေးနွေးခဲ့ကြတဲ့ဒိုက်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်နိုင်ပါပြီထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူဒေါ်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်အင်ကာညဒိုက်ရိုက်လီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ကဆိုရင်မြန်မာနိုင်ငံရဲ့တမိုင်းမှာအရေးပါတဲ့7 July အရေးခင်53နှစ်ပြည့်သွားတဲ့နေ့ပါမြန်မာနိုင်ငံကအကြောင်းသားတွေအရဆိုရင်တိုင်းပြည်ရဲ့အရေးချုပ်တိုင်းရှေ့ဆုံးကနေပါပြီးအနစ်နာခံခဲ့ကြပါတယ်ဒီအနစ်နာခံမှုတွေကထိတ်တန့်တဲ့အကျိုးဆက်ရရလားဒီလှုပ်ရှားမှုတွေကနေဘယ်လိုရိုက်ခတ်မှုတွေရှိလဲသူတို့ရဲ့လှုပ်ရှားမှုတွေအောင်မြင်မှုဘာတွေလိုအပ်နေလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ကြားထားတဲ့ပုံကူတွေကတော့7 July အရေးခင်မှာကိုယ်တိုင်ပါဝင်ခဲ့တဲ့ဦးတန်ထွတ်ပါအဲ့တော့ဦးတန်ထွတ်ဟိုလေလိုင်းပေါ်မှာရှိပါလားရှင်ဦးတန်ထွတ် Hello
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပထမအဆုံးပေါ့နော် 7 July အရေးခင်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါနော်အဲ့ဒီက
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ပထမအဆုံးကျွန်တော်ပြောပြနေတာကတော့1962ခုမလန်နေ့နေ့ရက်နေ့မှာတမတော်ကနေပြီးတော့အာနာသိန်းနေအဲ့ဒီအာနာသိန်းနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျောင်းသားတွေပြည်သူတွေကနေပြီးတော့မကြေမနက်နဲ့အားလုံးကန့်ကွက်တာတွေကျွန်တော်တို့ဆန္ဒပြတာတွေကျွန်တော်တို့လုပ်ကြတယ်လုပ်တဲ့အခါမှာဦးနေဝင်းကအကြောင်းသားတွေကိုအညှိုးထားပုံရတယ်ဦးနေဝင်းကိုယ်တိုင်ညွန်ကြားတဲ့ဒီပုဂ္ဂိုလ်တွေကိုအကြောင်းသားတွေရဲ့ဆန္ဒပြတာတွေကိုဖြုတ်ပြက်ဖို့နှိမ်နှင်းဖို့ဆိုတာတွေကိုလုပ်ခဲ့တယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ပါအ
ဲ့လိုလုပ်ခဲ့တဲ့အထက်မှာဇူလိုင်9ရက်နေ့မှာတက်ကူတို့အကြောင်းသားတွေကိုရဲရနေပြီးတော့အတင်းအဝင်ဖမ်းနှုတ်တော့အကြောင်းသားတွေနဲ့ထိတ်တိုက်တွေ့အဲ့ဒီမှာအဲ့ဒီညအညနေခင်းပါပဲအဲ့ဒီညမှာပဲကျွန်တော်တို့ဟိုဆရာကြီးဥကာရဲ့မော်တကားကိုဟိုအကြောင်းသားရှေ့မှာပဲသူကိုမိရှုပ်ပြအဲ့လိုဟာတွေသူလုပ်တယ်နောက် မြန်မာအတမှာကိုကဲအဖွဲ့ကိုဖွဲ့ထားတယ်လို့ဟိုကျွန်တော်မှတ်မိပါတယ်အဲဒီကိုကဲအဖွဲ့ထဲမှာဆိုလို့ရှိရင်ဘုံကြီးကျော်စိုးပြည်ရေးဝန်ကြီးဘုံကြီးကျော်စိုးအောက်ကြားပြေဆောင်ရပြီးတော့အော်ဘုံကြီးတန်းစိန်တို့ဘုံကြီးလှဟန်တို့ထောက်လန်းရေးဟိုကကျွန်တော်တို့နှကမ်းဝဲမောင်လင်တို့အဲ့ဒါမြန်မာအတမှာဒီကိုကဲအဖွဲ့အနေပြီးကိုင်တွယ်ပြီးတော့ဒီနေနေဘုတ်ကစားရီမှာဇိုးကနေအမိတ်ပေးပြီးတော့ဒီဟာလောက်တာလေးဖြစ်တယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆက်အောက်တင်တော့နောက်ပိုင်းမှာဒါတွေဆွေးနွေးတာပေါ့နော်အခုအပင်တိုင်းဆွေးနွေးဖို့ဖိတ်ကြားထားတဲ့ဆရာဒေါက်တာဦးအောင်ခင်ပါဆရာတော့အချင်းဆရာဘွားနဲ့လည်းတာဝန်ထမ်းဆောင်ခဲ့ပြီးတော့တမိုင်းတူတေတီတူလည်းဖြစ်ပါတယ်ဆရာဦးအောင်ခင်အဲ့ဒီ7 July အရေးခင်တဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါနော်ဘယ်လိုရိုက်ခတ်မှုတွေရှိရဲဆိုတာ
60နှစ်မှာဒီဘူနေဝင်းအာနာသိပ်ပြီးမကြခင်ဒီចောင်းသားတွေကိုចောင်းဝင်းနေမှာဆန္ဒပြတဲ့ចောင်းသားတွေကိုဒီအစုလိုက်ပြုံလိုက်ပြစ်တတ်တဲ့ကိစ္စဒါစစ်တပ်အတွက်ကတော့အောင်မွေးပေါ့ဗျာစစ်တပ်ကွဲတယ်ဒါပေမဲ့ဒီပြည်သူတွေအတွက်ကတော့ဒါတစ်သက်လုံးမမိနိုင်တဲ့ကိစ္စပေါ့ဒီကိစ္စဆိုတော့ဒီကိစ္စဘယ်လောက်ထိအောင်ဖြစ်လဲဆိုចောင်းသားတွေတက္ကသိုလ်ရောက်လာတဲ့ចောင်းသားတိုင်းဟာဒီကိစ္စခေါင်းထဲမှာရှိနေတယ်ဘာလို့ဥပမာပေါ့ဗျာဟိုကျွန်တော်တောင်ကွာကွန်ဆက်ကွန်ဒီမှာကျွန်တော်ပြန်တော်တင်ဘောအနီပြန်လာပြီးရန်ကုန်တက္ကသိုလ်မှာကျွန်တော်စာပြန်တင်တဲ့အခါမှာဒီ7 July ရောက်လာတော့ဆရာတွေကဟိုစာတွေထုတ်တာပေါ့ဗျသတိထားကြပါဘာညာလဲဆိုတော့ဟာဘာဖြစ်တာလဲလို့ဒါကြားလာပြီးဖြစ်တာဆိုတော့ဒီအချိန်မှာဟိုဖြစ်နေတာ19နှစ်လောက်ရှိနေပြီပေါ့ဗျဒါပေမဲ့7 July ရောက်လာရင်ဒီကလေးတွေကသူတက္ကသိုလ်ရောက်လာရင်တော့ဒီနေ့ဘယ်တော့မှမမေ့ဘူးသူတို့ဒီပြန်လောက်ရမယ်ဆိုတော့သူတို့တည်တယ်။ဒါနဲ့ကျတော့အတန်းလေးကတချို့ကလေးတွေမေးကြည့်တော့7 July ဖြစ်တော့ငါမင်းတို့ကဘယ်ပါလဲဆိုတော့သူငယ်သားလောက်ရှိသေးတာပဲ။ဒီသူငယ်သားကလည်းတက္ကသိုလ်ရောက်လာရင်ဒီလိုပဲလုပ်တာပဲ။ဆိုတော့ဒီအစင်လာကြီးကဒီကျောင်းသားတွေကတက္ကသိုလ်ရောက်လာရင်ဒါဒီ7 July မှာမမေ့နိုင်ဘူးဒီဒါမျိုးမမေ့နိုင်တဲ့ဒီအာနာရှင်စက်ကြီးပေါ့ဗျာ။ဒါတက္ကသိုလ်ရဲ့အစင်အလာပါလားဆိုတာကိုသူတို့အမြဲတမ်းအော်ဒရီယာနေလေဆိုတော့ကျွန်တော်သိရတယ်
ဟုတ်ကဲ့ပါဆရာဒါကတော့ဒီចောင်းသားလှုပ်ရှားမှုရဲ့ရက်ခတ်မှုပေါ့နော်ဆိုတော့ဒီခုဆွနင်းပန်ထဲမှာနောက်ထပ်ပင်တိုင်းဆွနင်းပင်မှာတော့88မျိုးဆက်ចောင်းသားတွေပေါ့နော်ကိုပြုံးချိုရောက်ပါပြီလားမသိ88ចောင်းသားဒီမျိုးဆက်ចောင်းသားတွေလှုပ်ရှားတာ ਨੇ ပေါ့နော် 7 July နဲ့ຫນွေပြီးတော့နည်းနည်းလေးပြောပြပြီပါနော
်ကျွန်တော်တို့ခင်မှာကျွန်တော်တို့မျိုးဆက်မှာဒီအရေသူတို့ဟိုတအားအမောင်ချလာတာတော်တော်လေးပဲအဲကျွန်တော်တို့ကြားလိုက်တယ်မိလိုက်တယ်ဥတန်ရေခင်းတို့မှတ်ရပြီလို့ကနေပြီးတော့ဆက်ပြီးတော့ဒီဆိုတော့7 July ကိစ္စတွေကိုကျွန်တော်တို့ကြားဘူးနောက်ဝရှိလာရတယ်နောက်ပိုင်းလိလာကြတယ်ပေါ့နောက်ကျွန်တော်တို့သတ်သူရောက်တဲ့ခါကျတော့လိလာတဲ့ငွေချင်းညီချင်းမျှဝေကြတယ်အဲ့တော့ဒီဖြစ်စဉ်ကြီးကဒီနေ့ကိုရောက်လာတဲ့အချိန်မှာကျွန်တော်ကြားမှာအချင်းချင်းမျိုးဆက်လိုက်ဝန်းမုံကူးတယ်လို့ပဲအားလုံးရဲ့အသည့်တွေမှာဒီနေ့ရောက်ပါဆိုအရင်လို့ကြားနေရတယ်ပုံစိုးတာအကြောင်းကိုစဝင်လိုက်ပြီဆိုတာနဲ့အကြောင်းထဲမှာဟာနေတဲ့ကွက်လက်ကြီးတစ်ခုကဘာကြောင့်လဲဒီနေရာမှာစဘလို့ဖြစ်ခဲ့တာလဲဆိုတော့ဒီတိကျစိတ်တွေကကျွန်တော်တို့ရှိမှာပိုများလာပြီးတော့အချင်းချင်းလိလာရင်းနဲ့စကားပြောကြရင်းနဲ့ဒီအသည့်တွေကိုပြီးတော့တိုးပါလာတယ်အဲ့တော့မတရားမှုတွေနဲ့အနိုင်ကျင့်မှုတွေရဲ့အကြောင်းသားတွေပေါ်မှာကြောက်ခဲ့တဲ့အာဒီအကြီးကဘလောက်ကြီးအရေးမေးစုမှုခဲ့တယ်ဖြစ်စနစ်တစ်ခုမှာဒါကြီးကဟိုစိုးရတဲ့ပုံကြီးတစ်ခုကိုကျန်ခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒီလားနောက်ပိုင်းကျတော့ကျွန်တော်အသေးစိတ်လေ့လာကြတယ်အဲပို့ပြီးတော့အဲဒီထဲမှာရှေ့မီနောက်မီလူတွေနဲ့စကားပြောပြကြတဲ့အခါကျတော့ကျွန်တော်တို့တကယ်ဖြစ်ခဲ့တဲ့အဖြစ်မှန်တွေကိုသိလာတဲ့အခါကျတော့တော်တော်လေးကိုတရားမျှတမှုကျင်းနေတဲ့ခကြီးတစ်ခုတည်းမှာဒါဟာမဖြစ်တဲ့နဲ့ဟာဤဒါကြောင့်မလို့ဒီဟာကိုကျွန်တော်တို့တွေကအမမေ့သိဘူးဒီသူသမိုင်းရှိတယ်နိုင်ငံလွတ်လပ်ရေးကျွန်းဘောဟာလွတ်လပ်ရေးစမ်းဆောင်ခဲ့ကြတဲ့သူတွေကိုယ်တိုင်အဒီမှာတတိတီခဲ့နေရာကြီးကိုကျွန်တော်တို့ကတံမိုးထားကြတယ်သူတို့ဟာတမကအဆောင်ကိုဘယ်လိုပဲဖြစ်လက်ဖြစ်လက်ကျွန်တော်တို့ဒီထဲမှာတော့ဒါအမြင်ဒီစိတ်တက်ကတော့ရှင်သန်နေတယ်ဆိုတော့ဒါမြင်မရပါဘူးခရတိပါ
ဟုတ်ကဲ့ပါဒါ88မျိုးဆက်ចောင်းသားအပြင်ပေါ့နော်နောင်ခစ်အခုခစ်အထိရှင်သန်နေတဲ့ចောင်းသားတွေရဲ့ဟိုစိတ်တက်ပေါ့နော်ဆိုတော့ပထမဦးဆုံးဒီ7 July အရေးခင်မှာဒီဘက္ကတများအဖွဲ့ချုပ်ရဲ့အတွင်မှုလည်းဖြစ်အဖွဲ့ဝင်လည်းဖြစ်တဲ့ဒီ62ចောင်းသားခေါင်းဆောင်ဖြစ်တဲ့ဦးလှရွှေဟိုပြောတာလေးတွေနည်းနည်းနားထောင်ကြည့်ပါဦး
ကျွန်တော်တို့၆ပြည်မြောက်ဘာသာသမားညီကမှာကျောင်းသားမကတွေကအစုတစ်ခုတင်တယ်။ထုတ်ချက်ချက်တခုချတယ်လို့အဲ့ဒါတော့ဗာလဲဆိုတော့ဘောမအမကံရဲ့ရှိတဲ့ဉာဏ်ရင်းစနစ်ကိုကြွားဖို့ပေါ့နော်အစုဝနေနဲ့။အခုဟာတဲ့ခါကျတော့ကျွန်တော်တို့ကဘယ်လိုနာမည်ပေးထားလဲဆိုတော့ဗမာပြည်တွန့်လိုက်သူဗမာပြည်ဉာဏ်ရင်းစနစ်ကကမောက်ကမောက်ဉာဏ်ရင်းစနစ်ပဲလို့ကျွန်တော်တို့ကကျောင်းသားမကတွေကအဲ့ဒီကိုကျွန်တော်တို့ကဘရန်လုပ်ထားတာ
တကယ်လေကျွန်တော်တို့အကြောင်းပြီးတဲ့အခါမှာဘာလို့ကြားမှမလို့ရှာမလဲကျွန်တော်မိဘတွေစဉ်းစားဆင်းရဲသူစဉ်းစားနေရှာမလဲပေါ်ပေါ်လို့ခင်မဟုတ်ဘူးအဲ့တော့ကျွန်တော်တို့အတက်ဆူမှာလင်းနေတယ်လင်းနေတယ်လို့ရှင်ကျွန်တော်တို့တခုအမှတ်ကံရှင်မရှိဘူးဆိုရင်ကျွန်တော်ပုံပေါ်ရလဲကျွန်တော်မရှိဘူးအင်းရမိဘတွေတို့လည်းအမှန်တန်ကျွန်တော်တို့အားနာကြပေါ့နော်တကယ်လေဒီစကားကဘွဲ့ရပြီးဘာလို့မလဲဘာမှလောက်ချာမရှိဘူးဒီပညာရေးစနစ်တိုင်းကျွမ်းပေးစင်းနဲ့ရှေ့ဆောင်အစိုးရနဲ့ကြောင်ရည်ကြားထဲမှာဘဝလုံးကျုံနေပတ်သက်ပြီးပြဿနာဖြစ်မှာပဲလို့ကျွန်တော်တို့ကလည်းကျွန်တော်ကိုယ်တိုင်ပန်ပြီးတော့ဟာလာပြောခဲ့ဆိုခဲ့ဘူးပါလေအဲ့ဒီတုန်းကသူတို့အဲ့ဒါကအမှဖြစ်မလာဘူးရှင်မလေးအဲ့ဒါကိုဘုံဝင်လက်ထက်ကြားလာတဲ့ခါကျတော့အဲ့ဒီပြဿနာအခုလိုပဲပညာရေးနဲ့ပတ်သက်လို့အမှခံခြင်းမရှိတဲ့ပြဿနာကိုအစိုးရတောင်းရှိဖြေရှင်းပေးရမယ်ဆာဒီလိုတောင်းရှိမဖြေဘူးဆိုတော့ကျွန်တော်တို့ကျောင်းသားတွေကျွန်တော်လုံးစင်တာတွေလုပ်တဲ့ခါကျတော့အချောက်ချက်တစ်ခုနေမှာကျွန်တော်တို့အသက်ခံ
ဒါတော့62ကျောင်းသားခေါင်းဆောင်ဦးလှရွှေပါ7 July အရေးခင်တင်မကောက်နောက်ပိုင်းလဲဒီလိုပဲဆက်ဖြစ်နေမှာပဲလို့ပြောပါတယ် VOO စာနဲ့ဟိုရေးသားထားတဲ့စာလေးဟိုတစောင်းတစောင်းအရင်ဖတ်ပြပါစေနော်အဲ့ဒါတော့ပထမဆုံးဖတ်ပြမှာတော့မောင်ဝင်းဟန်အင်းလေးရပါသူကဒီ62ခုဒီ7 July ကအမျိုးဆက်ကနေပြီးတော့84မျိုးဆက်လဲ88မျိုးဆက်အဆုံးပေါ့နော်ဒီလိုမျိုးကျောင်းသားတွေကနောက်မှာပြည်သူတွေဝိုင်းရံပန့်ပိုးပြီးပြီမဲ့ဒီအာဏာရှင်စနစ်ဆိုးကတော့ဆက်လက်ရှင်တန်ခဲ့တယ်ပေါ့လေလက်ရှိမှာလည်းဒီ2008ခုဖွဲ့စည်းပုံခြေကံဥပဒေအရေးမဲအောက်မှာဒီအာဏာသုံးရက်ကိုစစ်တပ်ကပဲဟိုဆက်ဖက်တွယ်ထားနိုင်အောင်စနစ်တကျတွေစီမံထားတယ်ပေါ့ဆိုတော့ဒီအာဏာရှင်စနစ်ချုပ်ငြိမ်းမှုအဓိကကျတာတမတော်အကြီးအကဲတွေအနေနဲ့စိတ်ထားများပြောင်းဖို့လိုမယ်နောက်နိုင်ငံရေးခေါင်းဆောင်နဲ့ပါတီနောက်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းပြည်သူလူထုအခြေပြုတဲ့နိုင်ငံရေးရင်ကျင်းမှုတွေဖြစ်ပေါ်လာအောင်ပေါ့နော်နောက်ပြန်ဆွဲတဲ့အတွေးခေါ်တွေစိတ်ခံစားမှုတွေအဆုံးတရားတွေရှောင်ဖို့ရည်ထားပါတယ်သူကမောင်ဝင်းဟန်အင်းလေးပါစာကတော့အရှိကျမအချင်းချင်းဖတ်ပြတာပါနောက်တစ်ယောက်ကတော့တကုံမျိုးတက်ကဥလှထွန်းပါသူကတော့အဲ့ဒီအချိန်ကကျောင်းသားပေါ့နော် 7 July မှာ53နှစ်ဒီရာစုနှစ်ဝက်ကျော်ကြာဖြတ်တန်းခဲ့ပေမဲ့ဒီတက္ကသိုလ်ရဲ့အဆင့်မြင့်ပညာရေးမှာဆုံးရှုံးခဲ့တဲ့လွတ်လပ်စွာပညာသင်ကြားရေးနောက်တမကဖွဲ့စည်းလှုပ်ရှားဆောင်ရွက်ခွင့်တွေနောက်ပညာအရေးချင်းမြန်မာရေးနော်ဒီပညာရေးမှန်းချက်တွေအခုထိအငင်းပယ်ခံနေရပါတယ်တားသမီးတွေလည်းမကောက်ဘူးပေါ့နော်ဟိုမြေးတွေအထိဖန်ဆီးထောင်ချတော့ထိကိုက်နှက်နာနေရပါတယ်တဲ့ဆိုတော့အိန္ဒိယနိုင်ငံတွေနဲ့အရှင်နဲ့မြန်မာနိုင်ငံအမတန်မှပညာရေးဆင့်တန်းနှိမ့်ချလို့မချေမနှက်ဖြစ်တယ်ပေါ့နော်ဒီတော့ရှစ်အာနာရှင်စနစ်ဟိုချုပ်ငိမ့်မှသူကဟိုအဆင်ပြေမယ်လို့သူကဟိုသတ်မှတ်ထားတော့ဘယ်တော့ချုပ်ငိမ့်မလဲလို့သူကမေးချင်ပါတယ်။ဆရာဦးအောင်ခင်ဆွေးနွေးပေးပါတာဒီစာလေးတွေနဲ့ပတ်သက်ပြီးတော့
သူစစ်တပ်ကသူစပြီးအာနာသိမ့်နေတာသူအရသာအဖွဲ့အစည်းကိုသူဂျူးမဆိုင်ဘူးဆိုတာကိုဒီ7 July မှာပြတာပဲ7 July မှာဘူနေဝင်းကလူမိုက်စကားပြောပြီးတော့ဒီရောက်ဘုံခွဲပြစ်တယ်အကြောင်းသားတွေပြစ်တတ်ပြစ်တယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာအရသာအဖွဲ့အစည်းကိုသူလုံးဝဂရုမစိုက်ဘူးဆိုတာကိုပြတာအဲ့ဒီနောက်ပိုင်းမှာစစ်အာဏာရှင်တိဆောက်ရေးပဲစစ်အာဏာရှင်ကဒီမဆလာအရေးချုပ်ပြီးတိဆောက်တာနဲ့ဗာနဲ့ဆိုတော့တိုက်ပြည်လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်သူတို့ကလုံးဝမလုပ်ပဲဒီလှုပ်ရှားမှုကဆက်ပြီးနေဦးမှာပဲစစ်တပ်ကအရသာကိုဂရုမစိုက်တဲ့မြန်ကာလာပတ်လုံးသူကသူလုံးချင်ရလုံးမယ်ယူချင်တာယူမယ်ဆိုပြီးလုံးနေတဲ့မြန်ကာလာပတ်လုံးအဲ့လိုပဲဖြစ်နေမှာပဲအခုလည်းပဲဟို7 July ကအတိုင်းပဲသူတို့လုပ်နေတာပဲဒါတိုင်းနဲ့ပုံစံလေးသာပြောင်းသွားတာပါဟ
ုတ်ကဲ့ပါဆရာဒီဒိုင်ရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဖို့ဒီ American ပြည်တော်စု Wisconsin ကကိုလှမော်ပါဟု
တ်ကဲ့ရှိပါတယ
်ဟောကိုလှမော်ဝင်ဆွေးနွေးပါနော
်ဟုတ်ကဲ့ပါ7 July ဆိုတော့တကယ်စပြီးတော့တတိတည်တယ်ပြောအောင်ပါအဲအဲ့ဒီတိုင်းကလည်းဘုရားဆန်တို့ចောင်းသားတွေကခေတ်ဆက်ဆက်မညံ့ခဲ့ပါဘူးเนาะခုချိန်ထိလည်းចောင်းသားတွေကမဟုတ်မခံစိတ်ပါဗျာចောင်းသားအရေးတစ်ခုတည်းမဟုတ်ပါဘူးပြည်သူလူအရေးပါခုချိန်ထိကြတိကြတာចောင်းသားပါចောင်းသားတမိုင်းပါចောင်းသားဆိုတဲ့အမျိုးကဘယ်တော့မှမကြောက်ဘူးဘယ်တော့မှမတွန့်ဘူးဒီလိုသားဆုံးအတန့်ရှင်းဆုံးနဲ့အထူးစင်ဆုံးပါကိုယ်အတိစိတ်တဲ့တိုင်းပြည်ရဲ့တောင်းဝန်ထမ်းဆောင်ခဲ့တာဖြစ်တယ်ဘုံလင်ဝင်းက7 million ကိုလက်လက်ချခဲ့တယ်ဘယ်လိုလက်လက်ချလဲဆိုရင်ဖုံးဝရေးခင်းဒရိုင်းရေးခင်းနင်းနီကုန်းရေးခင်းနဲ့ကျွန်တော်တို့ဘကိုးသက်ဆက်နဲ့ဂျွန်ရေးခင်းမှာဖမ်းဆီးထားတဲ့ចောင်းသားအလုံးအပြင်ကိုဥလရွှေတို့70မတိုင်ခင်ကဖမ်းထားခဲ့တဲ့ဟုတ်လားနိုင်ငံရေးကျင်းသားအားလုံးကိုသူကခနေ့ခုနက88မှာရှင်းရှင်းလင်းလင်းလုပ်ပေးခဲ့တာ။ဘုံလုံးမင်းကတရားဝင်ပြောရင်းနဲ့လက်နက်ချခဲ့တာဖြစ်တယ်။အစိုးရကလည်းကျွန်တော်ပြောချင်ပါသေးတယ်။ဒီခုခံရတဲ့ကျောင်းသားတွေကိုလှုပ်ပေးပါ။ဘာကြောင့်လဲဆိုတော့ခင်ဗျားတို့ကမလုပ်တဲ့မလုပ်ထိုက်တဲ့အလုပ်ကိုလုပ်နေတာဖြစ်တဲ့အတွက်ကြောင့်လှုပ်ပေးပါလို့ကျွန်တော်တပည့်ကြီးလည်းမှကျွန်တော်ပြောချင်ပါသေးတယ
်။ဟုတ်ကဲ့ပါဟုတ်ကဲ့ပါ။ဒီရံနဲ့ဆက်နွယ်ပြီးတော့အခုဒီစာလေးတစ်စောင်လည်းရောက်နေပါသေးတယ်ရှမ်းတောင်ပိုင်းသားကိုဦးစွာသူကဒီဆောင်ဝတ်နေရေးပတ်ချာလည်နေတဲ့မြန်မာနိုင်ငံမှာတန်ဃာတုနဲ့ចောင်းသားတုကနေနိုင်ငံရေးကိုမောင်းနှင်ရတာသဘာဝကျပါတယ်နိုင်ငံအကျိုးအတွက်စွန့်စားမဲ့ပေါ့နော်ဒီညီညီမတွေ စဉ်စဉ်ချင်းချင်းစဉ်းစားပြီးမှလုပ်ဖို့တူတဲ့အမြင်နဲ့ပြောရရင်တော့အာဏာပိုင်ကိုအကြက်ကင်တဲ့နီးလမ်းကိုသဘောမချဘူးပြောပါတယ်ဖိအားပေးတဲ့နီးတွေများစွာရှိပါတယ်လို့ပြောပါတယ်ဆရာဦးတင်ထုတ်ရှိပါသေးလားမသိရှိတယ်နော
်ဟုတ်ကဲ့ခင်ဗ
ျဖိအားပေးတခြားနီးလမ်းတွေများဟိုစဉ်းစားမိတာမျိုးများရှိပါလား
မရှိပါဘူးခင်ဗျာအဲ့ဒီကတော့မရှိပါဘူးအခုဆွေးနွေးသွားတာလေဟိုဥောက်ကင်တို့ဘာလို့အားလုံးဆွေးနွေးသွားတာလေအကုန်တော်ပြည့်စုံပါလေဒီကိစ္စဖြစ်လာတာဦးနေဝင်းကနေပြီးတော့သူကြီးအနေနဲ့ဒီပြောရမယ့်စကားတွေမပြောဘဲနဲ့ရန်လိုတဲ့ခါလေးအင်တန်ပေးတဲ့နဲ့ဟလာဒါဒါတဲ့ဟလာလန်လန်တဲ့ဒီလိုရင်ဆိုင်ဖို့ဆိုတာဟာကိုစင်ခေါ်တဲ့ဟာလေးသူပြောခဲ့တဲ့ဟာလေးဟာတော်တော်ကိုဟိုတမိုင်းမှာတော်တော်ကိုဆိုးတဲ့ဟိုဒီအပြုတ်မှုပဲသူ့ဆက်ခံတဲ့လူတွေကလည်းဥနေဝင်းရဲ့တမိုင်းကိုပဲလိုက်ပြီးတော့ပညာရေးပြုပြင်ပြောင်းလဲဖို့ပွားဖို့ဆိုတဲ့ဆန္ဒပြတာတွေပါလေအဲ့တော့တရားဝင်နေပြီဟိုဒီဒီမိုကရေစီနိုင်ငံတွေမှာဆိုရင်ဒီလိုပဲပြောကြတာပဲအဲ့တော့ပြောကြတာကြီးကိုဘာမှခူးဆိုင်ဖြည့်ရှင်းတာမျိုးမရှိပဲနဲ့အာဏာကိုအတင်းချုပ်ကိုင်ထားပြီးတော့အတင်းလုပ်ဖို့ဟာတွေကိုရတန်းကရပ်ပြီးတော့ပြည်သူတွေရဲ့
ဆန္ဒကို
ဒီဟိုနေဆန္ဒကိုအတိုင်းကို
နားလည်အောင်ကြိုးစားဖို့ပေါ့နော်ဟုတ်ကဲ့
ဒီငိမ့်သန်းက
ဒီ
ဖြစ်ရှင်တဲ့နေ့တွေကိုသုံးဖို့ကျွန်တော်တို့ကတော့အကြံပြုပြုခြင်းပါလေကျွန်တော်အနေနဲ့ကတော့
ဟုတ်ကဲ့ပါဆရာကျန်ကျေးဇူးတင်ပါတယ်နောက်အခုပေါ့နော်ဒိုင်းရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဖို့ဒီတောင်ကိုရီးယားနိုင်ငံကဥနေထွန်းနိုင်ရောက်ပါပြီလားရှင်လိုင်းပေါ်
ဟုတ်ကဲ့ဟုတ်ကဲ့ရောက်ပါပြီခင်ဗျာ
ဟုတ်ကဲ့ပါနေထွန်းနိုင်ဝင်ပြီးဆွေးနွေးနိုင်ပါတယ်နော
်အဲကျွန်တော်အနေနဲ့ကတော့ဒီရန်ကုန်တက္ကသိုလ်ရဲ့ចောင်းသားဟောင်းတယောက်အနေနဲ့ပေါ့နော်ဒီ7 July ဟာကျွန်တော်တို့ចောင်းသားတွေအနေနဲ့ဘယ်လိုမှမေးလို့မရတဲ့ဒါအရေးကြီးတစ်ခုဖြစ်တဲ့ကျွန်တော်တို့ဒီဆရာဦးအောင်ခင်တို့ဟိုဆရာဘဘဟူတင်ထွတ်တို့ပြောခဲ့သလိုကျွန်တော်တို့ရဲ့ဆရာသမားတွေကပြောကြားထားပြီးတဲ့အတွက်ကိုတော့ကျွန်တော်အနေနဲ့ဒီ7 July နဲ့ပတ်သက်ပြီးတော့တည်တံ့ပေါ့နော
်ဆက်
ပြီးတော့ကျွန်တော်မဆွေးနွေးချင်တော့ဘူးသို့တော့
တူတူပေါ့နော်တူတူလုံးဟုတ်ကဲ့
ဟုတ်ကဲ့လူကလေး53နှစ်လောက်ကဖြစ်ခဲ့တဲ့ဗမာပြည်ရဲ့နိုင်ငံရေးနဲ့ပညာရေးအခြေအနေနဲ့ဒီနေ့ပေါ့နော်ပြည်မီတောင်လေးလုံးပြီးပါတယ်လို့ပြောနေတဲ့ဒီဦးသိန်းစိန်အစိုးရရဲ့လက်ထက်မှာနိုင်ငံရေးနဲ့ပညာရေးအခြေအနေဒီဘယ်လောက်ဒီကွာခြားမှုရှိသလဲဆိုတဲ့ဟာလေးကိုကျွန်တော်တို့ကကျွန်တော်အနေနဲ့ပေါ့နော်ဆက်ဆက်ပြီးတော့
နည်းနည်း
ကျွန်တော်တင်ပြချင်ပါတယ်ခင်ဗျာ
အခုအချိန်သိမ်းရှိလို့ပါဟုတ်ကဲ့ဒီလိုမျိုးဟိုအော်ဆက်ဆက်ကြည့်ရမယ်ပေါ့နော်တနောက်စာတစောင်းရှိပါသေးတယ်အဲ့ဒါလေးကတော့မမတ်ဦးရေးတဲ့စာပါသူကဒီအရင်ဗိုလ်ချုပ်ဆန်းဦးနုဦးကျော်ငင်းဥပဆွေចောင်းသားခေါင်းဆောင်လွတ်လပ်ရေးကာလပေါ့နော်အဲ့ဒါပြီးတော့88ဦးမင်းကိုနိုင်တို့ရဲ့ကာလចောင်းသားလှုပ်ရှားမှုဒီဟာအရင်အားလုံးကအမျိုးသားနိုင်ငံရေးပဲဥတည်ပါတယ်တဲ့ဒါကြောင့်ပြည်သူလူထုကလည်းအင်တိုက်အားတိုက်နဲ့ပါခဲ့ပါတယ်တဲ့ဆိုတော့အခုចောင်းသားနိုင်ငံရေးအမျိုးသားရေးဥမတီပဲပါတီတစ်ခုခုရဲ့အကျိုးစီးပွားအကျိုးဆောင်တဲ့နိုင်ငံရေးတော့မဖြစ်စေချင်ဘူးတဲ့အမျိုးသားရေးရွေချက်ရာနှုန်းပြည့်တန့်စင်ဖို့လိုပါတယ်တဲ့ဆိုတော့ဒီလိုမျိုးစာပေးဖို့ထားတာနဲ့ပတ်သက်ပြီးတော့ကိုပြုံးချိုနဲ့ရှင်းပြပေးပါနော်အခုနောက်ပိုင်းចောင်းသားတွေလှုပ်ရှားမှုရဲ့အနေအထားပေါ့နော
်ចောင်းသားလှုပ်ရှားမှုတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်အရှိပိုင်းကရောကျွန်တော်တို့လက်ထက်ကရောအခုနောက်ပိုင်းចောင်းသားတွေအခြေအနေကရောလိုအပ်လို့ဒီနိုင်ငံရေးနယ်ပယ်တွေကလိုအပ်ချက်တွေကိုကျွန်တော်ကြည့်မိအောင်ဆောင်ရွက်နေကြတာဖြစ်တယ်ဘဝအမှတ်ငင်ချက်မရှိတာတွေရောကိုပြီးပတ်ဝန်းကျင်မှာဖြစ်တည်နေတဲ့မတရားမှုတွေရောနောက်ပြီးတော့ခေတ်ဆိုးကြီးကိုဘယ်လိုမျိုးဆက်ပြီးတော့ရင်ဆိုင်ရမယ်ဆိုရယ်ဆိုရင်စိတ်ကအများကြီးမွန်းချလာတဲ့ခါကျတော့ကျွန်တော်တို့ကစာသင်ခန်းတွေကိုကျွန်တော်ဆွတ်လို့ရတယ်ဒီမှုဘဝတွေဝင်ပြီးတော့နိုင်ငံရေးအခြေအနေတွေပြောင်းလဲလာအောင်ဆောင်ရွက်တွန်းအားပေးရတဲ့အနေအထားဒီကျွန်တော်တို့ရောက်လာခစ်ကာလာအရာကျွန်တော်တို့ဘုံမှာကြာလာတဲ့တာဝန်ဝတ္တရားတစ်ခုအနေနဲ့ကျွန်တော်တို့လုပ်ရတဲ့အနေအထားဒီရောက်လာတာ
ကျေးဇူးတင်ပါတယ်ကိုပြုံးချိုအချိန်ကလည်းမရှိတော့လို့ပေါ့နော်အခုဝင်ရောက်ဆွေးနွေးပေးတဲ့ဆရာဦးတင်ထွန်းဆရာဦးအောင်ခင်ကိုပြုံးချိုနဲ့တကွာဒီဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းတဲ့လူတွေအားလုံးကိုကျေးဇူးတင်ပါတယ
်အခုနားဆင်ကြရတာကတော့ထုတ်လုပ်သူမက်ခင်ပြူထွေးနဲ့ဒူဒေါခင်မျိုးသက်မင်းညကအစီအစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါရခင်ဗျာတောဒရှင်တို့အနေနဲ့ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့တမတဲ့ချင်းတွေကိုအီးမေးလ်နဲ့တောင်းဆိုခြင်းနဲ့ပေးပို့လို့သူတွေကိုပေးပို့ခြင်းနဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် burmese@voanews.com ဖြစ်ပါတယ်ခင်ဗျာVOA ရဲ့ဖုန်းနံပါတ်ကတော့1-232-382-555ဖြစ်ပါတယ်။ VOA ကိုစားလိုက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စားလိုက်တစ်တာမှတ်855ဗဟုစားလိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးတွန်မလင်နော့စကီနဲ့ဒုတိယလက်ထောက်ဝန်ကြီးစကော့မာရှယ်တို့က ရှေ့အာရှဒေသဒီမိုကရေစီရေးနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်ရှေ့ထွက်ဆိုရမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးဖို့အထူးအရေးကြီးတဲ့အကြောင်းထွက်ဆိုသွားကြပါတယ်။အနာကဒီမိုကရေစီအုတ်ထွေးစနစ်ပေါ်ထွန်းအောင်ကူညီရဲဆိုတာဟာမှန်ကန်တဲ့လူရတခုဖြစ်ုံသာမကတည်ငြိမ်တဲ့လူအဖွဲ့အစည်းတွေဖြစ်ထွန်းလာနိုင်မှာဖြစ်တဲ့အတွက်အမေရိကန်မဟာဗျူဟာအကျိုးစီးပွားကိုဖြစ်ထွန်းစေမယ်ပိုအရေးကြီးတာကဒေသတွင်းလူလူအနေနဲ့အမေရိကန်နဲ့တဖက်ထက်ဖြစ်လာစေမှာဖြစ်တယ်လို့မစ္စတာမလင်နော့စကီကဆိုပါတယ်။ဒူလက်ထဝန်ကြီးစကော့မာရှယ်ကလည်းကမ်ဘောဒီးယားနိုင်ငံထိုင်းနိုင်ငံနဲ့ဟောင်ကောင်တို့မှာဒီမိုကရေစီထွန်းကားရေးအတွက်အမေရိကန်ရဲ့အာထုတ်မှုတွေကိုရှင်းပြခဲ့ပါတယ်။ကမ်ဘောဒီးယားနိုင်ငံ2013ပါလီမန်ရွေးကောက်ပွဲအပြီးအစိုးရနဲ့အတိုက်ခံတို့အကြားတစ်နှစ်ကြာရှင်မတိုးနောက်မဆိုးဖြစ်နေတဲ့ပြဿနာကိုတွေးဆဆွေးနွေးဖြစ်အောင်အမေရိကန်တန်ယုံကတစ်ဆင့်ဆောင်ရွက်ပေးနှံခဲ့ပါတယ်။ဆက်လက်လှုပ်ရှားရေးအများအပြားကြံနေသေးပေမဲ့အခုအခါနှစ်ဖက်စလုံးပါလီမန်မှာအတူထိုင်နေကြပါပြီလို့မစ္စတာမာရှယ်ကဆိုပါတယ်။အရက်ဖက်ခေါင်းဆောင်မျိုးဆက်သစ်တရက်နဲ့လည်းအမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံပြီးဥပဒေသစ်တွေပြဋ္ဌာန်းမှုလူထုကသဘောထားဖော်ထုတ်ဖို့ကြိုးပမ်းလာတဲ့ကမ္ဘောဒီးယားပြည်သူတွေဘက်ကလည်းရပ်တည်နေပါတယ်။ဒါဟာဒီမိုကရေစီဆိုတာရွေးကောက်ပွဲကျင်းပရုံလောက်သာမဟုတ်ဘဲအစိုးရအနေနဲ့သူ့လုပ်ရအတွက်သူတာဝန်ခံအောင်လူထုကစေခိုင်းနိုင်တယ်ဆိုတာထောက်ပြနေခြင်းဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံဟာကာလာတာရှီရင်းနှီးလာတဲ့မဟာမိတ်ဖြစ်ပြီးနိုင်ငံရေးမတည်ငြိမ်တဲ့ဆယ်စုနှစ်အတွင်းအမေရိကန်ဟာဒီမိုကရေစီရေးအတွက်ယက်တီပေးလာခဲ့ပါတယ်။ဒီမိုကရေစီပြန်လဲထွန်းကားလာမှနိုင်ငံဆက်ဆံရေးအပြည့်အဝပြန်လဲအကောင့်တွေဖော်နိုင်မယ်လို့2014အနာသိမ်းမှုနောက်ပိုင်းထိုင်းအစိုးရကိုအသိပေးထားတယ်လို့မစ္စတာမာရှယ်ကဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့အားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်နဲ့နိုင်ငံသားအခွင့်အရေးတွေကိုအပြည့်အဝပြန်လည်ဖော်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းဆိုပါတယ်။ဟောင်ကောင်နဲ့ပတ်သက်ပြီးတော့လည်းတည်ငြိမ်ရေးနဲ့တရားဝါပြောရေးအတွက်လူထုရဲ့အခွင့်အရေးကိုလေးစားတဲ့ပွင့်လင်းလူ့အဖွဲ့အစည်းတရားလိုအပ်တယ်ဆိုတာအမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြောလာခဲ့ပါတယ်။ရွေးကောက်ပွဲစနစ်ပြုပြင်ရေးမှာဆိုရင်လည်းမဲဆန္ဒရှင်တွေရဲ့သဘောထားကိုအမှန်တကယ်ကိုးစားပြုနိုင်မှသာတရားဝင်တဲ့အုပ်ချုပ်ရေးမှူးချုပ်ဖြစ်လာမယ်ဆိုတာဒူလက်ထဝန်ကြီးကပြောကြားခဲ့ပါတယ်။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖော်ဆောင်ဖို့ဆိုတာပြည့်ပြည့်စုံတဲ့ရဲလို့မရှိပါဘူး။ဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့အာရှတိုက်မှာဒီမိုကရေစီထူထောင်ရေးအထောက်အမှုနဲ့ခိုင်မာရေးအတွက်ဆက်လက်အပြေးသွားမှာဖြစ်ကြောင်းပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်တော်ချင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ပါတယ်ခင်ဗျာ VOA ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလောကအစီအစဉ်တွေကိုတရိုက်နားဆင်ရန်ဆိုတဲ့အောက်မှာရှိတဲ့နေ့စဉ် TV သတင်းလောကခေါင်းစဉ်ကိုနှိပ်လိုက်လို့ရှိရင်10ရက်စာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့အပတ်စဉ် TV Magazine ကိုတော့9ရက်စာဖော်ပြပေးထားပါတယ်ပင်မဆာမဲနာမှာတော့နောက်ဆုံးရဗီဒီယိုသတင်းဗီဒီယိုအင်တာဗျူးတွေကိုအလွယ်တကူကြည့်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့အင်တာနက်ဆာမဲနာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာဘူရူနီမင်းဖက်အစီအစဉ်တွေမကြခင်ပြီးဆုံးမှာတော့မယ်အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်အင်ဂျင်နဲ့ကအကြေညာပေးပါဦးမယ်
အီရန်နိုင်ငံနဲ့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာရက်အကန့်အသတ်မရှိပြုလုပ်နေတာမျိုးမဟုတ်ပဲနောက်ဆုံးအချိန်ဖြစ်မကြသေးခင်ကပဲတက်တန်းထပ်တိုးလိုက်တာဖြစ်ကြောင်းအနောက်အုပ်စုတန်တမန်တွေကဗီယက်နာမ်မြို့မှာပြောပါရယ်ဆွေးနွေးပွဲတွေကိုဒီထက်ရက်ထပ်တိုးဖို့သူတို့အနေနဲ့အကြောင်းမမြင်ကြောင်းအခုတက်တန်းတိုးထားတဲ့48နာရီအတွင်းသဘောတူညီချက်ရရင်ရမရရင်လည်းဆက်ဆွေးနွေးစရာအကြောင်းမရှိကြောင်းအမည်မဖော်လိုတဲ့တန်တမန်တဦးကသတင်းတောက်တွေကိုအင်ကာနေ့မှာပြောလိုက်တာပါမနေ့ကရန်ကုန်တက္ကသိုလ်ဝင်းအတွင်ကျင်းပခဲ့တဲ့7 July အထိမ်းအမဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့တက္ကသခေါင်းဆောင်တဦးဖြစ်သူကိုစရာလွင်ကိုအခမ်းအနားပြီးအာဏာပိုင်တွေကပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ဇွန်လ30ရက်နေ့ရန်ကုန်မြို့နယ်ဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့အမှုနဲ့ကိုစရာလွင်အပေါ်ဖမ်းဝင်ရန်ထုတ်ထားခဲ့တာကြောင့်အခုလိုဖမ်းဆီးသွားတာဖြစ်ပါတယ်။53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်းကတမကအဆောက်အဦနေရာမှာပြုလုပ်ခဲ့ကြတာပါ။ခွင့်ပြုချက်တစုံတရာကြိုတင်မြူထားလို့ရဲတပ်ဖွဲ့ကတတိပေးခဲ့ပြီးမဲ့ចောင်းသားတွေကတော့ရန်ကုန်တက္ကသိုလ်တမကအဆောက်အဦငင်းနေရာရှေ့ထိတွားရောက်ခဲ့ပါတယ်ရှင်။အိန္ဒိယစစ်တပ်အကြီးအကဲဒယ်ဘယ်စင်းရဲ့ဖိတ်ကြားချက်အရနှစ်နိုင်ငံနယ်စပ်ဒေသမှာရှိနေတဲ့တောင်ကျမ်းသူတွေကိုကင်းလှည့်ရေးကိစ္စအပါအဝင်နှစ်နိုင်ငံလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ဟာအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်လဲပတ်မှာဖြစ်ပါတယ်ရှင်။
ပရူနေမနေ့ဖက်နောက်ဆုံးရရှိထားတဲ့နိုင်ငံတကာသတင်းအချင်းချင်းကိုမှတ်အင်ဂျင်နိုင်ကြီးညာတော့တာဖြစ်ပါရခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇာဟာရာအဘူးစိတ်ဖြစ်ပါတယ်ကျွန်တော်ဆက်မှုရပါအခုထုတ်လွှင့်တဲ့တနအိစားအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.